Welcome to the Voice of America in Burmese.
Mingla mane khim ma shin. Washington Bureau of View American tan ga ni 2020 September 12 ye. Sin ni ni mane khin season dwe go Myanmar san lo jain mane 6 na'i ga ni 9 na'i thi. Line kilometer 2440 ne 51. Line kilometer 190 ro ga ni thau lwin pe ni ba bi. Chuma khin myo tat ba. Di mane khin tadin dwe go ko ye min thon na du pyo pya pe ba me.အိန္ဒိယနိုင်ငံမှာတရက်အတွင်း COVID-19 နောက်ထပ်အကူးဆက်ခံရသူကတသိန်းနီးပါးဖြစ်သွားခဲ့ပါတယ်။တောက်ကြံလေးက24နာရီအတွင်းအကူးဆက်ခံရသူ6000ခွဲကျော်ဖြစ်သွားတဲ့အတွက်အခုဆိုအိန္ဒိယမှာ COVID-19 အကူးဆက်ခံရသူစုစုပေါင်း4000ခွဲနဲ့ကမ္ဘာမှာဒုတိယအများဆုံးဖြစ်နေပါတယ်။ကမ္ဘာတစ်လွှာဒီရောဂါအကူးဆက်ခံရသူကတောက်ကြံလေးမှာ28သန်းကျော်ရှိပြီးသေဆုံးရသူက9သန်းကျော်ရှိပါတယ်။အမေရိကန်နိုင်ငံကတော့အကူးဆက်ခံသူ6သန်းခွဲကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်ပြီးဟာဗတ်တက္ကသိုလ်ရဲ့သုတေသနစစ်တမ်းအရအမေရိကန်နိုင်ငံမှာလူငယ်လူရွယ်တွေကြားကူးစက်မှုလှည့်လင်းမြန်မြန်တိုးလာနေတာတွေ့ရတယ်လို့ပြောပါတယ်။အမေရိကန်ကျန်းမာရေးဌာန12ခုမှာရှိတဲ့ယောဂလက္ခဏာပြနေတဲ့ပြင်ပလူနာတွေကိုအမေရိကန်ကူးစက်ယောဂထိန်းချုပ်ရေးဗဟိုဌာန CDC ကစစ်တမ်းကောက်ကြည့်တဲ့အခါစားတောက်ဆိုင်တွေမှာတောရောက်စားတောက်သူကမတော်သူထက်ယောဂကူးစက်ခံရဖို့အခွင့်အလမ်းနဆပိုများတာတွေ့ရပါတယ်။ဗြိတိန်နိုင်ငံမှာတော့အစိုးရကနေ့စဉ်အနည်းဆုံးလူပေါင်း5သိန်းအတွက်မိနစ်ပိုင်းအတွင်းအဖြေရနိုင်တဲ့ COVID-19 ကူးစက်မှုရှိမရှိစမ်းသပ်စစ်ဆေးမှုတွေကိုလုပ်ပေးတော့မယ်လို့ဝန်ကြီးချုပ် Boris Johnson ကဒီသတင်းပတ်ထဲမှာပဲကြေညာပါတယ်။ဒီအစီအစဉ်ကိုဒီနှစ်မကုန်ခင်မှာလုပ်ပေးနိုင်ဖို့မှန်းထားကြောင်းလည်းပြောပါတယ်။ American ပြည်အောင်စုမှာ2000တခုနဲ့ September 7ရက်အကြမ်းဖက်တိုက်ခိုက်ခံရမှုမှာသေဆုံးခဲ့ရသူ3000လောက်အတွက် American ပြည်သူတွေနဲ့အတူသမ္မတ Donald Trump နဲ့ဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်မဲ့ဂျိုးဘိုင်ဒန်တို့လည်းဂရဝပြုခဲ့ကြပါတယ်။ September 7ရက်မှာတည်ဆုံသွားခဲ့သူတွေကိုဂုံပြုချောင်းနဲ့ခြေခွဲဝန်းနေရပါကြောင်းသမ္မတထရမ့်ကပြောပါတယ်။နိုင်ငံတစ်လွှာက 9/11 မိသားစုဝင်တွေအတွက်အစားထိုးမရတဲ့ဆုံးရှုံးမှုကြုံရတဲ့နေရာကိုသမ္မတကရုံနဲ့တူလာရောက်ဂရဝပြုရင်းအမေရိကန်နိုင်ငံသားအားလုံးကိုကရုဏာနဲ့ဆောင်ရှောက်ဖို့ကတိပေးတယ်လို့လည်းပြောပါတယ်။သမ္မတထရမ့်ဟာတောက်ကြံတဲ့အစောပိုင်းက Pennsylvania ပြည်နယ် Shanksville နာမှာခီးတဲ့40အသက်ဆုံးခဲ့ရတဲ့လင်းခင်းစင်မှ63အတိုက်ခိုက်ခံခဲ့ရတဲ့နေရာမှာပြုတ်လုတဲ့အောက်မေ့ဘွယ်အခမ်းအနားကိုတက်ရောက်မင်းကွန်းပြောခဲ့တာပါဒုသမရဟောင်းဂျိုးဘိုင်ဒန်ကတော့နယူးယောက်မှာကျင်းပတဲ့အောက်မေ့ဘွယ်အခမ်းအနားကိုတက်ရောက်ခဲ့တာဖြစ်ပြီးတောက်ကြံတဲ့ညနေပိုင်းမှာ Shanksville ကိုသွားရောက်မှာဖြစ်ပါတယ် 9/11 အောက်မေ့ဘွယ်နေ့မှာမဲဆွယ်မှုတွေကိုရန်နာထားပြီးအသက်ပေးသွားသူတွေကိုဂုံပြုမှာဖြစ်ကြောင်းလဲဂျိုးဘိုင်ဒန်ကပြောပါတယ်ဒုသမရမိုက်ပင်ဆာလည်းနယူးယောက်မှာကျင်းပတဲ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်။နိုင်ငံရဲ့September 17တုန်းကအယ်ဂယ်ဒါအစွန်းရောက်ဖွဲ့ကခီးတဲ့တင်လေရင်တွေကိုပြန်မေးဆွဲတိုက်ခိုက်ခဲ့တဲ့အတွက်အမေရိကန်သမိုင်းမှာအသေးပြောက်အများဆုံးဖြစ်တဲ့လူပေါင်း3000လောက်သေဆုံးခဲ့ရတာဖြစ်ပါတယ်။အာဖဂန်နစ္စတန်ငြိမ်းချမ်းရေးမှာပါဝင်ဆွေးနွေးမဲ့မတူကွဲပြားတဲ့အဖွဲ့တွေကြားညှိနှိုင်းဆွေးနွေးမှုတွေဟာအငြင်းခုန်တွေနဲ့ပြင်းထန်နိုင်ပေမဲ့ဆယ်စုနှစ်နဲ့ချီဖြစ်ပွားနေတဲ့ပဋိပက္ခတွေငြိမ်းအေးခြင်းဆွေးနွေးတဲ့နီလန်တစ်ခုပဲရှိတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတောက်ကြံနေမှာတတိပေးလိုက်ပါတယ်။ဝန်ကြီးပွန်ပီယိုဟာအရှေ့လေပိုင်းကကာတာနိုင်ငံကိုအသွာလမ်းမှာခုလို့ပြောလိုက်တာပါ။စနေနေ့မှာစတင်မဲ့တမိုင်းဝင်အာဖဂန်ငြိမ်းချမ်းရေးဆွေးနွေးပွဲဟာတာလီဘန်တို့ရဲ့နိုင်ငံရေးရုံးဖွင့်ထားတဲ့ကာတာနိုင်ငံမှာကျင်းပမှာပါ။အာဖဂန်စစ်ပွဲနောက်ပိုင်းကာလမှာဘယ်လိုလှုပ်ဆောင်ကြမယ်ဆိုတာနဲ့ပတ်သက်ပြီးတာလီဘန်နဲ့အာဖဂန်စစ်ဝါတို့ရဲ့ညှိနှိုင်းရေးအဖွဲ့ဝင်တွေကြားပြင်းထန်တဲ့ဆွေးနွေးပွဲစကားဝိုင်းမဆခင်မှာတော့တရင်ဝင်ဆွေးနွေးပွဲစတင်ဖွင့်လိုက်တဲ့အခမ်းအနားပြုလုပ်မှာပါ။အာဖဂန်အစိုးရနဲ့တာလီဘန်တို့ကြားငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပဖို့အမေရိကန်နဲ့တာလီဘန်တို့ဖေဖော်ဝါရီ29ရက်ကကာတာနိုင်ငံဒိုဟာမြို့မှာသဘောတူလက်မှတ်ရေးထိုးနိုင်ခဲ့တာပါ။အာဖဂန်မှာချက်ထားတဲ့အမေရိကန်တပ်တွေပြန်ရုပ်သိမ်းနိုင်မှုရည်ရွယ်ပြီးအာဖဂန်စစ်ပွဲရဲ့အဆုံးသတ်ဖို့အမေရိကန်ကအကြိုးပန်းနေတာဖြစ်ပြီးဒီလိုဆွေးနွေးမှုတွေဖြစ်လာဖို့ထင်တာတဲ့ပိုပြီးအချိန်ကြာသွားခဲ့တယ်လို့လည်းဝန်ကြီးပေါင်ပြောကပြောပါတယ်။အမေရိကန်နောက်ဖက်ကံရုံးတန်းတစ်ကြောမှာတောင်မီလောင်ကျွမ်းမှုဟာနေရာပေါင်း100ကျော်မှာဖြစ်ပွားနေပြီးလူပေါင်း16ဦးတည်းမှနေတည်ဆုံနေရခြင်းမှာပဲအနောက်မြောက်ပိုင်းကအော်ရီဂွန်ပြည်နယ်မှာတော့ပြည်နယ်ရဲ့လူဦးရေ10ရာခိုင်နှုန်းဖြစ်တဲ့လူပေါင်း5သိန်းကျော်ဘေးလွယာပြောင်းရွှေ့ရမယ့်အရေးနဲ့ရင်ဆိုင်နေရပါတယ်။အော်ရီဂွန်ပြည်နယ်ထဲမှာထောင်နဲ့ချီတဲ့နေအိမ်တွေနဲ့အတူဧကပေါင်း9သိန်းလောက်မီးလောင်ကျွမ်းခဲ့ရပြီးမြို့ရွာအများပြားလည်းပျက်စီးခဲ့ရပါတယ်။ဝါရှင်တန်ပြည်နယ်ထဲမှာတော့မြို့တစ်မြို့မိကြောင်ပျက်စီးသွားပါတယ်။ကယ်လီဖိုးနီးယားပြည်နယ်နဲ့ကပ်ရဲ့အော်ရီဂွန်ပြည်နယ်အက်ရှ်လန်းမြို့မြောက်ပိုင်းမှာစတင်တဲ့မီးလောင်ကျွမ်းမှုအတွက်ရှုံမီးဖြစ်တဲ့ရဲတွေကအမှုဖွင့်ဆစ်ဆင်းနေတယ်လို့အက်ရှ်လန်းရဲချုပ်ကပြောပါတယ်။အဲ့ဒီမှာနေအိမ်600လောက်မီးလောင်ပျက်စီးခဲ့ရတာပါ။ ပေါ်တလန်မြို့တချို့နေရာတွေကဒေသခံတွေကိုလေကြောင်းခြေနဲ့ကြည့်ပြီးဘေးလွတ်ရာရွှေ့ပြောင်းခံရဖို့ဖြစ်လာနိုင်တယ်လို့ပြည်내မိသက်ကပြောပါတယ်။ကယ်လီဖိုးနီးယားပြည်내မှာကြက်သပရင်းတွေကတောမီလောင်ကျောင်းမှုတွေဆက်လက်ဖြစ်ပွားနေပြီးလူပေါင်း12ဦးထဲမှနေတည်ဆုံးခဲ့ရတယ်လို့ရာနဲ့ချီတဲ့နေအိမ်တွေမီးလောင်ပျက်စီးခဲ့ရပါတယ်။
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 8.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရမတော်မှာ VOA American အသံရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်။မြန်မာနိုင်ငံမှာစက်တင်ဘာလ17ရက်ညပိုင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ကြေညာချက်အရ COVID-19 ကူးစက်သူလူနာသေနောက်ထပ်159ရောက်အတည်ပြုလိုက်တာကြောင့်ရောဂါပိုးကူးစက်သူစုစုပေါင်း2422ဦးရှိသွားပြီဖြစ်ပါတယ်။စက်တင်ဘာလ17ရက်နေ့အတွက်ဓာတ်ခွဲနမူနာစုစုပေါင်း2495ခုတည်းကအခုလိုရောဂါပိုးကူးစက်ထားသူ150ကျော်ကိုထပ်တွေ့တာဖြစ်ပါတယ်။အခုထိမြန်မာနိုင်ငံမှာ COVID-19ဒီစစ်စေးမှု39,000ကျော်ပြုလုပ်ခဲ့ပြီးရောဂါပိုးကင်းစင်သူ625ဦးနဲ့သေဆုံးသူကတော့14ဦးရှိပါတယ်။ဒီကနေ့မနက်9:00အချိန်ထုတ်ပြန်ကြေညာနေပြည်တော်နဲ့ပြည်ထောင်စုတိုင်းဒေသကြီး12ခုမှာ COVID-19 ရောဂါနဲ့ဆေးရုံတက်ကုသနေသူစုစုပေါင်း1662ဦးရှိပါတယ်။ဩဂုတ်လအစောပိုင်းကကူးစက်သူ353ယောက်သာရှိရာကနေအခုက2500နီးပါးရှိလို့ကူးစက်မှု9ဆလောက်မြင့်တက်ခဲ့တာဖြစ်လို့ဆွေးရမှုတွေမြင့်တက်လာတာနဲ့အမျှရက်ကွက်မြို့နယ်လမ်းဝင်အထွက်တွေကိုကို့အစီအစဉ်တွေကိုပိတ်ဆို့တားဆီးကန့်သတ်မှုတွေလှုပ်လာကြပါတယ်။အဲဒီလိုလမ်းတွေပိတ်ဆို့ရာကြောင့်သွားရေးလာရေးအခက်အခဲရှိမှာကိုလည်းလူထုကြားဆွေးရမှုတွေတဖန်တူဝလာရပြန်ပါတယ်။ဒါကြောင့်လမ်းတွေကိုအခိုင်အမာပိတ်ဆို့တာရီမလုံနိုင်အောင်စစ်ဆေးကြမှတ်ဆောင်ရွက်သွားဖို့အတွက်ဌာနဆိုင်ရာတွေကိုရန်ကုန်တိုင်းဒေသကြီး COVID-19 ထိန်းချုပ်ရေးနဲ့အရေးပေါ်တုံ့ပြန်ရေးလုပ်ငန်းကော်မတီကစက်တင်ဘာလ17ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်သတိပေးထားပါတယ်စက်တင်ဘာလ17ရက်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံကိစ္စကိုဆွေးနွေးခဲ့ပြီးတဲ့နောက် American Britain ပြင်သစ်နဲ့ Germany အပါအဝင်လုံခြုံရေးကောင်စီအဖွဲ့ဝင်ရှစ်နိုင်ငံကပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။အဲဒီပူးတွဲကြေညာချက်မှာမြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွင်း Rohingya တွေအပါအဝင်လူတိုင်းပါဝင်စင်နွဲခွင့်ရရှိရေးနဲ့တိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့အကြားအပြစ်ခတ်ရစဲရေးကိုတောင်းဆိုထားပါတယ်။ဗီဒီယိုကစစ်ဆွေးနွေးခဲ့တဲ့အဲ့ဒီလူကြိုးရေးကောင်စီအစည်းအဝေးမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတီဘူရှနာကုလသမဂ္ဂဒုက္ခသည်များဆိုင်ရာကော်မရှင်နာမင်းဂျီဖီလီပိုဂရန်ဒီနဲ့ကုလသမဂ္ဂလက်ထောက်အတူရင်းမှုချုပ်လည်းဖြစ်ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP ဒေသဆိုင်ရာဒါရိုက်တာလည်းဖြစ်သူခန်နီဝစ်နာရာဂျာတို့ကမြန်မာနိုင်ငံအခြေအနေကိုရှင်းလင်းတင်ပြခဲ့တာဖြစ်ပါတယ်ဆွေးနွေးပြီးတဲ့နောက်ထုတ်ပြန်တဲ့ကြေညာချက်မှာမြန်မာအစိုးရရဲ့ COVID-19 တုံ့ပြန်တိုက်ဖျက်ရေးအစီအမံတွေကလူထုပညာပေးရေးအစီအစဉ်နဲ့စီးပွားရေးအကူအညီပေးရေးအစီအစဉ်တွေလို့အကောင့်ဖက်ရှေ့ရှုတဲ့လုံဆောင်ချက်တွေကိုဆက်လက်ထောက်ခံအားပေးသွားမယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်2019ခုနှစ်တည်းကဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာခေါ်လုံနေရတဲ့ရိုဂျာဒုက္ခသည်တွေနေရက်ကိုမိမိဆန္ဒလျောက်ဘေးရန်ကင်းကင်းနဲ့ကုန်သိက္ခာရှိရှိပြန်နိုင်ရေးအတွက်မြန်မာအစိုးရအနေနဲ့အများဆုံးဖန်တီးပေးဖို့ကိုလည်းတောင်းဆိုထားပါတယ်။ရိုဂျာဒုက္ခသည်တွေနေရပြန်နိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်ဖို့ကိုလည်းအကြံပြုထားပါတယ်။အဲ့ဒီအချက်တွေကိုအကောင့်ထက်ပေါ်ဆောင်ရွက်ရေးကိစ္စမှာမြန်မာအစိုးရကိုအကူအညီပေးဖို့အစဉ်သင့်ရှိတယ်လို့ကုလသမဂ္ဂအာဆီယံအဖွဲ့နဲ့တခြားအကူအညီပေးရေးအဖွဲ့အစည်းတွေရဲ့လွှတ်ဆောင်ချက်တွေကိုထောက်ခံအားပေးသွားမယ်လို့လည်းကြေညာချက်မှာပါရှိပါတယ်။ပူးတွဲကြေညာချက်မှာပါရှိတဲ့ Rohingya ဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကလက်မခံပယ်ချထားပေမဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကိုရောက်နေတဲ့ဒုက္ခသည်တွေကိုစစ်စစ်ပြေးပြန်လည်လက်ခံမယ်လို့တော့ပြောဆိုထားပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာနှစ်ပေါင်း26နှစ်ကြာအောင်ခုခံအားကျဆင်းမှုရောဂါ HIV AIDS စီမံကိန်းတွေကိုအကောင့်ထက်ပေါ်ဆောင်ရွက်ခဲ့တဲ့ Doctors Without Borders Medicines on Frontier MSF အဖွဲ့ကရန်ကုန် HIV စီမံကိန်းကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနလက်အောက်ခံအမျိုးသားခုခံအားကျဆင်းမှုကူးစက်ရောဂါတိုက်ဖျက်ရေးစီမံချက် National AIDS Program NAP ကိုအပြည့်အဝလွှဲပြောင်းပေးလိုက်ပြီးဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းအစိုးရမဟုတ်တဲ့အဖွဲ့အစည်း NGO အဖြစ်ပထမဆုံးဝင်ရောက်လုပ်ကံခဲ့တဲ့ MSF အဖွဲ့က1992ခုနှစ်ကတည်းကမြန်မာနိုင်ငံမှာရှိနေတာဖြစ်ပါတယ်။1994ခုနှစ်ကစလို့ရန်ကုန်မှာ HIV AIDS ကူညီဆောင်ရှောက်မှုတွေနဲ့ကျန်းမာရေးပညာပေးလုပ်ငန်းတွေကိုပြုလုပ်ပေးနေတာဖြစ်တယ်လို့လိင်ကနေတစင်ကူးစက်တဲ့ရောဂါတွေရှာဖွေဆန်းသတ်ရေးနဲ့ကုသရေးကိုလည်းလှုပ်ဆောင်ပေးနေတဲ့အဖွဲ့ဖြစ်ပါတယ်။ 2002ခုနှစ်မှာ MSF ခုခံအားကျဆင်းမှုရောဂါကုသုံး ARV ကိုပထမဆုံးမိတ်ဆက်အသုံးပြုခဲ့ပြီး HIV ကုသရေးနဲ့ပတ်သက်လို့ကြည်ကြပြတ်ပြတ်ဆောင်ရွက်ပေးတဲ့အဖွဲ့အစည်းလည်းဖြစ်ပါတယ် MSF Insane နဲ့တက္ကသိုလ်စည်းကမ်းတွေမှာလူနာပေါင်း 18,000 ကိုကုသပေးခဲ့ပြီးနိုင်ငံတွင်းတခြားနေရာတွေကိုလည်းတွားရောက်ကုသပုံဆောင်မှုပေးခဲ့ပါတယ်အမျိုးသားခုခံအားကျဆင်းမှုကုသရေးရောဂါတိုက်ဖျက်ရေးစီမံချက် NDP က HIV လူနာတွေကို ARV ကုသုံးနဲ့ကုသနိုင်တဲ့အနေအထားမှာရှိနေပြီဖြစ်တဲ့အတွက် MSFကအခုလိုဒီစီမံကိန်းကိုလွှဲပြောင်းပေးတာဖြစ်ပါတယ်တရုတ်တန်တမန်တွေအပေါ်အမေရိကန်တို့ကကန့်သက်ချုပ်ချယ်ထားတာကိုလက်တုံပြန်တဲ့အနေနဲ့တရုတ်နိုင်ငံအတွင်းကအမေရိကန်တန်တမန်တွေအပေါ်မှာလည်းကန့်သက်ချုပ်ချယ်မှုတွေပြုလုပ်သွားမယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတောက်ကြနေကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်ကမ္ဘာစီးပွားရေးအင်အားကြီးတရုတ်နဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးကကိုရိုနာဗိုင်းရပ်စ်လူ့ခွေးရေးကိစ္စနဲ့ကုန်သွယ်ရေးအငြင်းပွားမှုတွေကြောင့်မကြသေးရွာလာနေတဲ့ဆူဆူရွာရွာကျဆင်းလာနေတာဖြစ်ပါတယ်အမေရိကန်နိုင်ငံတွင်းကတရုတ်တန်တမန်တွေအနေနဲ့အမေရိကန်တက္ကသိုလ်တွေကိုအလဲသွားတာနဲ့အမေရိကန်ကဒေသဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာခွင့်ပြုချက်လျှောက်ထားရမယ်ဆိုပြီးအမေရိကန်အစိုးရကကန့်သက်ချက်တွေချမှတ်ခဲ့ပြီးမှတရုတ်တို့ဘက်ကလည်းအခုလိုလက်တုံပြန်လှုပ်ဆောင်လာတာဖြစ်ပါတယ်။အမေရိကန်တို့ဘက်ကချမှတ်ခဲ့တဲ့ကန့်သက်ချက်တွေဟာတရုတ်တို့အမေရိကန်တန်တမန်တွေပေါ်နှစ်ကာလရှည်ချမှတ်ထားတဲ့ကန့်သက်ချက်တွေကိုတုံ့ပြန်တာဖြစ်တယ်လို့ပြီးခဲ့တဲ့အပတ်ကပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကပြောထားခဲ့ပါတယ်။စနေနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်မှုတွေတိုးလာတာနဲ့အမျှတစ်ဖက်မှာနေစဉ်စားဝတ်နေရေးအတွက်လှုပ်ရှားယုံကန်နေရတဲ့ဂျားကပဲကိုဗစ်ကာကွယ်ရေးဆိုင်ရာလိုင်းနာဆောင်ရွက်မှုပေါ်ရော့သူတွေကြောင့်ရခိုင်ပြည်နယ်မုံပြည်နယ်နဲ့မန္တလေးတိုင်းကဒေသခံတွေကြားစိုးရိမ်မှုတိုးလာတဲ့အကြောင်းကိုတင်ပြချင်ပါတယ်ကျွန်တော်ညံဝင်းအောင်ပါခင်ဗျာဂျမိုင်းနာအကစားရေးဝန်ကြီးဌာနရဲ့တောက်ကြနေည၈နာရီသတင်းထုတ်ပြန်ကြရာရန်ကုန်မန္တလေးနဲ့မော်လမြိုင်မြို့တွေကဓာတ်ခွဲနမူနာ 2,500 နီးပါးကိုစစ်ဆေးခဲ့ရမှာကိုဗစ်ပိုးတွေ့ရှိသူလူနာသစ် 159 ဦးတိုးလာပါတယ်။ပြည်တွင်းကအချင်းချင်းကူးစက်မှုတွေခံမှန်းများစတွေ့လာရတဲ့ရခိုင်ပြည်နယ်မှာတော့စစ်တွေနဲ့ကြောက်ဖြူဟာကူးစက်မှုမြင့်မားနေစေဖြစ်ပြီးလူတချို့ရဲ့ကိုဗစ်ဆိုင်ရာလိုက်နာရမယ့်အစည်းကမ်းပေါ်ရောက်မှုကြောင့်စိုးရိမ်စရာအခြေအနေတွေရှိနေတယ်လို့ရခိုင်တိုင်းဒေသမျိုးနယ်စပ်များအစည်းအရုံးအတွင်းမှစစ်တွေမြို့ကန်ကိုစောစောထွန်းကပြောပါတယ်
လူလူတွေမှာတော့ဒီပိုးကူးစက်မှုတွေရောကြမတော်တဲ့အပေါ်မှာသုံးရင်စိတ်တွေကတော့ရှိနေတုံးပါပဲအဲ့ရောလော်ဒေါင်းခြားတဲ့အနေထားစင်းဝင်လို့တဲ့အနေထားတွေကကြတော့တဖြည်းဖြည်းနဲ့အနေငယ်နေလာပြီးတော့မှလူတွေတွက်လာမှုကလည်းတဖြည်းဖြည်းပိုများလာပါလေကြအဲတစ်ဖက်မှာလည်းပဲအခြေခံလူရင်းသားတွေမှာမလွတ်တာမချောင်တာပေါ့လေသူတို့မှာအပြင်ကိုထွဲပြီးတော့မှလုံးလာတဲ့အခြေအနေမှာရှိပါတယ်အခုဆိုရင်လဲပေါ်မှာလူတွေပိုပြီးတော့များလာနေပြီပြီးလို့ရှိရင်ဒီမာစတာတွေဟာဒီလေတဖြည်းဖြည်းနဲ့နေလာတာတွေ့ရတယ်ဗျဒီကနေ့ရွေးရည်လို့ပြောလို့ရပါလေဗျ။တချို့ကလည်းပဲပေါ်တိပေါ်စားနေလာကြတဲ့သူတွေလည်းတွေးနေရပါလေဗျ
။မန္တလေးတိုင်းဟာကိုဗစ်ကာလအစောပိုင်းမှာတုန်းကတင်းကျပ်စွာကင်တွေခဲ့ပြီးကန့်သက်တားဆီးမှုတွေဖြေလျှော့ပြီးနောက်ပိုင်းပြီးခဲ့တဲ့ရက်ပိုင်းကစလို့ကူးစက်မှုတကြော့ပြန်တစားစားတိုးလာတဲ့အတွက်ကူးစက်မှုအရမ်းများတဲ့ရခိုင်ပြည်နယ်ရန်ကုန်တိုင်းနဲ့မန္တလေးအကြားအသွားလာမြို့ဝင်ထက်လမ်းကြောင်းတွေကိုပြန်လည်ကျက်မှတ်လာတယ်လို့မန္တလေးတိုင်းအောင်မြေသာဆန်မြို့နယ်ကကျောင်းစရာဦးညွန့်တွေကပြောပါတယ်
ရန်ကုန်ကလည်းမားလေးဝင်တဲ့ကားတွေပါပြီးတော့အဝင်မခံတော့ဘူးအထွက်လည်းမရှိဘူးပေါ့နော်ရခိုင်မြကဝင်လည်းအဝင်မခံတော့ဘူးကဒီနေ့ကစပြီးတော့လိုင်းငါးတောင်မှပြေးကြတော့ပေါ့နော်လေထွက်တော့ကားတွေလေအထွက်ရဘူးဆိုပြီးတော့ကျွန်တော်တို့ကားကြီးကွင်းတွေပါအကုန်လုံးပိတ်ထားကားကြီးကွင်း၅ကွင်းရှိရလဲပိတ်ထားတယ်ဗျအဲခုကုန်ငါးကြီးတွေကိုတော့ဝင်ဝင်ပေးမယ်ဆိုကြားတယ်ဝင်ဝင်ပေးတဲ့နေရာမှာတဲ့ပါလာတဲ့ဒရိုက်ဘာဆင်းပြီးတော့မားလေးမျိုးကန်ကတောက်မောင်းမယ်လိုအပ်တဲ့နေရာကိုချပေးမယ်။နောက်ကားယူအဲ့နေရာပြန်ပို့ပေးမယ်ပေါ့နော်။ကိုယ်စီစဉ်းစားမှုရှိတဲ့ခါကျတော့စာသေးစီသေးမတက်တာပေါ့နော်
။မန္တလေးတိုင်းအစိုးရရဲ့ဂျာသာပတိနေတရားဝင်ထုတ်ပြန်ကြရာမြန်မာနိုင်ငံတွင်နေအိမ်မှာပဲနေရေး stay at home အစီအစဉ်သတ်မှတ်ခံနိုင်ရတဲ့မြို့နယ်ကလာရောက်သူတွေအဲ့ဒီမြို့နယ်တွေကိုတွားရောက်ပြီးမန္တလေးကိုပြန်ဝင်လာသူတွေဟာဒေသအာဏာပိုင်တွေကစီစစ်ပြီးမှသာမြို့ထဲပြန်ဝင်ခွင့်ပေးမှဖြစ်တယ်လို့အမိန့်ထုတ်ထားပါတယ်။လိုအပ်ရင် quarantine 14ရက်နဲ့နေအိမ်မှာသီးခြား9ရက်နေရမယ်လို့ပြဋ္ဌာန်းထားပါတယ်။မွန်ပြည်နယ်မှာတော့ covid ကြောင့်တဦးသေဆုံးခဲ့ပြီးကူးစက်ခံရသူ40နီးပါးရှိလာတဲ့အထက်အများစုကမော်လမြိုင်မြို့ကဖြစ်ပါတယ်။ covid ကူးစက်မှုတိုးလာတဲ့အတွက်လူတွေကြားစိုးရိမ်စိတ်များလာတယ်လို့မော်လမြိုင်မြို့သူဒေါ်မီမီလက်ကရှင်းပြပါတယ်
။စိုးရိမ်မှုအနေထားကရှိကဆိုလို့ရှိရင်တော့20ခန်းလောက်ပဲရှိမှာအခုတော့50ခန်းလောက်ရှိလာပြီပေါ့နော်။အနည်းလူများလာတယ်ဆိုတော့လေ ဟိုစီးပွားရေးတော့လည်းနည်းနည်းတုံဟောက်လာကြတာပေါ့နော်စီးပွားရေးမထွက်ရဘူးဆိုတော့ဒီနေ့ကတော့ယထာကစားပြီးမပြေတော့ဘူးလို့တော့ပြောတာပေါ့နော်ကားဝင်းတွေကတော့နည်းနည်းလူကတော့ချောင်းနေတော့မယ်ပေါ့နော်ဟိုအဝေးပြေးကားတွေပေါ့နော် express တွေကအရေးအတွက်နေသွားတာပေါ့ဘောလုံးမြိုင်မှာရခိုင်ကပြန်လာတော့နေတယ်အဲဒီရန်ကုန်လာတဲ့လူနာတွေကြောက်ပဲဒီမှာကူးဆက်တာရှိနေသေးတယ်ပေါ့
အခုလိုကိုဗစ်ကူးဆက်သူများပြားလာတာကြောင့်ရန်ကုန်တိုင်းအတွင်းမှာဖောင်ကြီးနဲ့မြန်မာနိုင်ငံဘောလုံးအကယ်ဒမီအကြောင်းတက္ကသိုလ်များဆေးရုံတွေမှာယာယီလူနာဆောင်တွေတိုးချက်သွားဖို့ကိုဗစ်ရောဂါလက္ခဏာသန္တရားရှိလူနာတွေကိုရိုးမအင်အားတွေမှာယာယီထားရှိသွားဖို့နဲ့ကိုဗစ်လူနာတွေကုသပေးနေတဲ့ဆေးပညာရှင်တွေနဲ့ကျန်းမာရေးဝန်ထမ်းတွေတည်ထောင်နေထိုင်နိုင်ဖို့နေရာတွေကိုကျန်းမာရေးဝန်ကြီးဌာနကစီစဉ်နေကြောင်းသိရပါတယ်ခင်ဗျာ
စီရီသိမ်းမနေဆဲပလက်ဝါမြို့နယ်မှာရောက်နေတဲ့ချင်းမြင့်နယ်ဆိုးရစီပင်သာယာရေးဝန်ကြီးဦးစုထက်ဟာပလက်ဝါဒေသလုံခြုံရေးချင်းနေကြောင်းပြည်နယ်ဝန်ကြီးယုံကိုမပြန်နိုင်သေးတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါပလက်ဝါဒေသစစ်ဘေးဒုက္ခသည်အရေးပါဝင်ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ပလက်ဝါမြို့ကိုရောက်နေတဲ့ချင်းမြင့်နယ်စီပင်သာယာရေးဝန်ကြီးဦးစုထက်ဟာစက်တင်ဘာလ9ရက်နေ့ကရေချောင်းခရီးစဉ်တွင်တိုက်ပွဲနဲ့ကြုံရပြီးဒေသလုံခြုံရေးကြောင့်မြို့မှာပိတ်မိနေတာကနေဌာနကိုပြန်ဖို့အချိန်ဆောက်ဆိုင်နေရတယ်လို့ဝန်ကြီးဦးစုထက်ကပြောပါတယ်
ကျွန်တော်ပြန်ဖို့နည်းနည်းရာသီဥတုအချိန်တွေနေနေအချိန်တွေတော့ဆောင်ကြည့်ပြီးမှတော့ကြလာကြမှာဒီနေကျတော့လေအဲဒီလိုကိုသွားလို့မရဘူးအဲဒီကျမှသူတွေအဆောင်ဆောင်နဲ့တော့ကြလာကြတာပြီပေါ့ကျွန်တော်တို့ကအလောကမှာနိုင်နေရရောက်နေလေကျွန်တော်သမီးဘက်ကိုသွားမှဆိုပြီးတော့ဆက်လေနဲ့အသွားကုန်းပေါ်အဲ့ဒီမှာပြစ်ခံတာဟုတ်တယ်ဒီတော့တော့ကျွန်တော်တို့ကျွန်တော်လုံခြုံရေးလုပ်ပြီးတော့အေးတို့ကပြစ်ခတ်တာပါလေလက်နဲ့ကြီးနဲ့ပြစ်တာပါလက်နဲ့ကြီးနဲ့လက်နဲ့ရလေ
ဝန်ကြီးဟာပလက်ဝါခီးစဉ်အတွက်စက်တဘာလ9ရက်နေ့ကတတ်မတော်လေရင်နဲ့ရောက်ရှိလာတာဖြစ်ပြီးသမီးမျိုးဘက်ကိုသွားတိုက်ခိုက်မှုနဲ့ကြုံခဲ့ရတာဖြစ်ပေမဲ့ထိခိုက်မှုတော့မရှိခဲ့ပါဘူးရခိုင်လက်နက်ကိုင်အေဖွဲ့ပြောခွေရခိုင်ဒုက္ခကတော့ဝန်ကြီးဦးစိုးထက်ကိုရည်ရွယ်ပြစ်ခတ်တာမဟုတ်ပဲပလက်ဝါမြို့နယ်မှာမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားတာဖြစ်ကြောင်းပြောပါတယ
်ဦးစိုးထက်တို့စီလာတဲ့ဆက်လီကိုကျွန်တော်တို့ဘက်ကပြစ်ခတ်တယ်ဆိုတာဒါလုံးဝမဟုတ်ဘူးဗျမြန်မာစစ်တပ်ရဲ့ဒီပလက်ဝါအခြေစိုက်ပေါ့နော်ဒီခလာ26ဌာနချုပ်ခုလက်ရှိမှာတော့ဒီတမ်းမ89နဲ့ဒီတမ်းမ33တို့ရဲ့ဒီယာယီကွက်ကရေးဌာနချုပ်ပေါ့နော်အဲ့ဒီနေရာကိုတော့ကျွန်တော်တို့ဘက်ကနေပြီးတော့ဒီစက်တင်ဘာလ9ရက်နေ့ဒီအဲ့မှာလက်နေကြီးတွေနဲ့သွားပြီးတော့ပြစ်ခတ်တာရှိ
တမ်းမတော်ပြောရေးစုခွေရှိသူဘူရုတ်စွန်မင်းတို့ကလည်းဝန်ကြီးကိုဥတီပြစ်ခတ်တာမဟုတ်ဘူးဆိုတာကိုအတိပြုပြောဆိုပြီးလုံကြုံစိတ်ချတဲ့အချိန်မှာတမတော်စီစဉ်နဲ့ပြန်လဲပို့ဆောင်မယ်လို့ဆိုပါတယ်
။သူ့ဆက်လေကိုပြစ်တာမဟုတ်အဲဒီတိုင်ရင်းကိုပြစ်တာပါနော်။အဲဒီမှာရှိတဲ့တပ်ဌာနချုပ်တစ်ခုကိုပြစ်တာပဲဖြစ်တယ်။အဲဒီမှာတော့ကျွန်တော်ထိခိုက်တာရရှိမှုတော့မရှိပါဘူးဗျ။သူ့တဲ့အနေနဲ့ကတော့ကျွန်တော်ဒီလုံကြုံစိတ်ချရတဲ့နေရာတစ်ခုမှာရှိပါတယ်။သူ့အနေနဲ့ဟိုပြန်ဖို့ပေါ့တော့ချင်းပြည်နယ်ပြန်ဖို့အတွက်လုံကြုံစိတ်ချရတဲ့အနေထားတစ်ခုကိုဆောက်ဆောင်နေရှိပါတယ
်။ပလောဝမြို့နယ်ဟာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားဖြစ်ပွားနေတဲ့စစ်ရေးသိမ်းမှောက်မှုတွေကြောင့်ကုန်းလန်းရေလန်းခရီးပိတ်ပင်နေတာပါအထူးသဖြင့်ကြောက်တော်စစ်တွေဘက်ကသွားတဲ့ကလတန်မြစ်ကြောင်းလမ်းပိတ်နေသလိုမသူပီကိုသွားတဲ့ကားလမ်းဟာလည်းလုံခြုံမှုမရှိတာကြောင့်ဒေသတွင်းကုန်စည်စီးဆင်းမှုရပ်တန့်နေတာပါဒီလိုအခြေအနေတွေကြောင့်ပလက်ဝါမြို့နယ်ဒေသခံတွေစားတောက်ရေးမှာခက်သွေးနေတယ်လို့ချင်းမြင့်နယ်ဆိုရစီပင်သာယာရေးဝန်ကြီးဦးစိုးထက်ကပြောပါတယ
်ပုံမှန်ကားကြီးမတော်ဟုတ်ဆုံးနေတယ်မတော်တဲ့ခါကျတော့ကုန်စည်စီးဆင်းမှုတော့ခက်ခဲပါလေဆန်ကကျောက်တော်စစ်တွေမှာဒီစံတိတ်ကနှစ်ပေါင်းလောက်ပဲရှိတယ်ကျွန်တော်ပလောင်မှာ6,000ကျွဲလောက်ဖြစ်နေတယ်နော်မြင်မလို့ကျွန်တော်ရဲ့ပုံမှာတိကျခံရတော့အဆန်လေးရှာလို့မရဘူးရစားဖို့ငွေလည်းမရှိတော့ခက်ခဲပါလေ
ပလောင်မြို့နယ်ပတ်ဝန်းကျင်တိုက်ပွဲတွေကြောင့်ပလောင်မြို့အတွင်းနဲ့သမီးမြို့မှာစစ်ရှောင်းဥယျာဉ် 9,000 ခန့်ရှိနေပါတယ်ဒီစစ်ရှောင်းတွေကိုကမ္ဘာစန္ဒရိတ်ကအစီအစဉ် WFP နဲ့ချင်းပြည်နယ်ဆိုရတို့ကလည်းအကူအညီပေးနေပါတယ်လာမယ့်နိုဝင်ဘာလ10ရက်နေ့မှာရွေးကောက်ပွဲကျင်းပသွားမယ်လို့ကြေညာထားပေမဲ့လည်းပလက်ဝါမြို့နယ်မှာလုံခြုံရေးချင်တွေရနိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးရေးမှာလည်းခက်ခဲနေပါတယ်။တိုက်ပွဲတွေဖြစ်ပွားနေရင်ရွေးကောက်ပွဲကျင်းပဖို့အခုရေးဆုံးချုံသွားမှဆိုရင်လို့ပလက်ဝါမြို့နယ်တွင်တမတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကိုရပ်ဆဲဖို့ခုမီချင်းမျိုးနွယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကော်မတီ KACC ကနေစက်တင်ဘာပရမပတ်မှာထုတ်ပြန်တောင်းဆိုထားပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
။ကျမစုမမရှင်အမေရိကန်နောက်ချမ်းဘက်ကတော်မီလောင်ကျွမ်းမှုတွေကြောင့်အမေရိကန်ရောက်မြန်မာတို့တော်မီပေးတံရင်ဆိုင်နေရတဲ့အခြေအနေနဲ့မိဘရဲ့အနေနဲ့ကြိုတင်ပြင်ဆင်နေကြတဲ့အကြောင်းကိုပြောပြပေးချင်ပါတယ်။အမေရိကန်ပြည်ထောင်စုနောက်ဖက်ချမ်းဝါရှင်တန်ကယ်လီဖိုးနီးယားနဲ့အော်ရီဂွန်ပြည်နယ်တွေဘက်မှာတော်မီတွေအကြီးအကျယ်လောင်ကျွမ်းနေပြီးအနည်းဆုံးလူ3ဦးသေဆုံးမှုရှိသလိုရောင်နဲ့ချီတဲ့နေအိမ်တွေမီးလောင်ပျက်စီးရပြီးတိမ့်ချီတဲ့အမေရိကန်ပြည်သူတွေမိဘကနေအရေးပေါ်တိမ်းရှောင်နေကြရတာပါ။ အော်ရီဂွန်ပြည်နယ်ဘက်မှာတော့တော်မီကြီးကျယ်လောင်ကျွမ်းတဲ့တန်းကြောင့်အမေရိကန်ပြည်သူ၅သိန်းလောက်ကိုယ့်ရဲ့အိုးအိမ်တွေကနေဆွန့်ခွာပြီးမိဘကယ်ဆယ်ရေးစခန်းတွေမှာခိုးလုံနေကြရပါတယ်။ဒီအော်ရီဂွန်ပြည်နယ်တဲကပို့တ်လန်မြို့မှာတော့တော်မီလောင်တဲ့အချိန်နဲ့မိခိုးတွေကမှုံမိုင်းပြီးကောင်းငယ်တစ်ခုလုံးနေရနေသလိုလေထုညဉ့်ညမ်းမှုတွေနဲ့ကြုံနေရပြီးဒီမြို့မှာနေတဲ့မြို့ကန်မြမတချို့လည်းတဘာဝတော်မီဘေးကနေကြိုတင်ပြင်ဆင်ထားကြတယ်လို့ပို့တ်လန်မြို့ကန်ကိုရှိုင်ဦးက VOA မြန်မာပိုင်းကိုပြောပြပါတယ်
။ကြိုပြင်ထားပါတယ်ပေါ်လန်မျိုးပဲမှာရှိတဲ့လူလူတွေကလည်းကြိုပြင်ထားရတာပေါ့ကျွန်တော်တို့လည်းမနီးရဆိုလို့ရှိရင်အိမ်မှာအရေးကြီးမဲ့ခါလေးလေးပေါ့နော်အဲ့ဒါဟိုလိုက်ရှာစုစည်းနေရတာပေါ့ဟိုစာရွက်စာတမ်းတွေပါတခြားတော့မဟုတ်ပါဘူးအားတမျိုးလုံးကအခုချိန်ထိမှောင်နေတာပေါ့မိခိုးတွေလည်းမှောင်နေတာပေါ့အခုဟာအပြင်ထွက်တာနဲ့ဒါကဟိုဟာဟိုအကယ်လို့သာကိုဗစ်ဆိုတာကြီးမရှိရင်တော့မှဒါမက်စ်ကတက်ကိုတက်ရမယ့်နေထိုင်အပြင်ထွက်လိုက်တာနဲ့မိအောင်နဲ့မိကုန်းနဲ့ရာသင်သားရဲ့လို့ဖြစ်နေတာလေအလင်းရောင်တော့တော်တော်ကျင်နေခင်မဲ့အေးတော်မှာဒီအလင်းရောင်ကြီးကဒါတာမန်လင်းရောင်မဟုတ်ဘူးလေချိန်နေရဲ့အောက်မှာမှဟိုမီဒီဟိုဟာမိကုန်းလုံးနေရာတကဖြတ်သွားတဲ့ခါကျတော့နေလုံးဆိုလို့ရှိရင်လည်းတာမန်နေလုံးအရောင်လုံးဝနေရဲ့တွနေတဲ့ဒါလုံးဝမိကုန်းကလည်းတကယ်ဟိုဟာအနေရရှိတဲ့ဟိုမိကုန်းအနှံ့ဖြစ်တဲ့အတွက်အပြင်နေရာလေးမှာထွက်ဖို့တော့သူတို့ကတတိပီယာရှိတာပေါ့အဲဒီဘက်ကတော့မထုတ်ဘူးဒီကျွန်တော်တို့နဲ့ကဲရဲမျိုးဖြစ်တဲ့ Oregon City ကိုတော့သွားလဲပဲ2တိတူအပြင်ညာထားပြီးပြီပေါ့နော်အ2ဆိုလို့ရှိရင်တော့ဒါသူတို့ဒါ set ပေါ့အကုန်လုံး ready လုပ်ထားရမယ်ကိုအရေးကြီးဆိုင်ရဆိုင်ရနေရှိရဆိုလို့ရှိရင်ကိုနဲ့ဟိုတခါတည်းတင်းစီလာကိုနဲ့တပါတီရဲ့လို့ကိုအနီးသားမှာတခါတည်းယူထားအကယ်လို့ဒီ Oregon City ဒါဘက်ကနေပြီးတော့ level 3လို့ကြီးညာရတဲ့သူကချက်ချင်းထွက်ရမှာအမဟိုအိမ်မှာဟိုနေနေတာတို့ဟာနေလုံးဝမရအောင်ချက်ချင်းထွက်ပဲအဲ့ခါကျရင်ဆိုတော့အဲ့ဒီဘက်ကထွက်ပြေးလာတဲ့သူတွေပေါ့ဒီဟိုအစိုးရနေပြီးတော့ evacuate အလုပ်ခံရတဲ့သူတွေကိုတော့ဒါပေါ်လန်ဘက်မှာပေါ့နော်ဒါ high school တွေ convention center တွေမှာနေရာချပေးတာတော့အဲ့ဒါဒီဘက်ကျွန်တော်တို့ဘက်ဆံမှာလုပ်တယ်ပေါ့
နေ့စဉ်နေ့တိုင်းလိုလိုတော်မီလောင်လေးရှိပေမဲ့ဒီကြိမ်လောင်ကျွမ်းမှုကတော့ကယ်လီဖိုးနီးယားပြည်နယ်ရဲ့တော်မီလောင်ကျွမ်းမှုမိသမိုင်းမှာအစိုးဆုံးအစင်းလို့ဆိုရမယ့်အခြေအနေဖြစ်နေတာပါ။ဒါကြောင့်ကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့ကနေတော်မီဘေးထံရဲ့နောက်ဆက်တွဲလေထုညဉ့်ညမ်းမှုနဲ့သဘာဝမဟုတ်တဲ့နေအလေးရောင်တွေအောက်မှာနေထိုင်နေကြရတယ်လို့ကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့ကန်ကိုကျော်ဝဏကအခြေအနေကိုပြောပြပါတယ်
။ပြီးခဲ့တဲ့တနင်္လာနေ့ကလေးပေါ့နော်9ရက်လောက်ရှိသွားပြီ။အမြဲတမ်းတော်မီတွေအဲ့လိုမျိုးပူလာရင်တော်မီလောင်နေကြနေရလေ။သိပ်ဆိုးဆိုးဘဝမဖြစ်ပဲနဲ့ဒီနေရာအစ်စ်တွေပေါ့နော်အရှိတ်ဘက်သွားလို့ရှိလို့ရှိရင်ယူကိုင်ပါလို့ခေါ်တဲ့နေရာကျွန်တော်ကအဲ့အရှိတ်ဘက်မှာအလုပ်လုပ်တာဆိုတော့အဲ့တောင်ပေါ်ပိုင်းမှာမီးလောင်နေတာကိုမီးညွန့်နေမြင်ရတယ်ကျွန်တော်တို့ဒီအလုပ်လုပ်တဲ့ office ကနေပြီးတော့လေတော်တော်ဆိုးဆိုးဝါပဲအဲ့ဘက်ကဒီ freeway နဲ့ကပ်နေတဲ့ဘက်အချမ်းကလူတွေကိုသူတို့ဟိုရွှေ့ပြောင်းပေးတယ်ပေါ့လေအဲ့ဘက်အချမ်းနေရပေါ့လေကျွန်တော်တို့ဘက်အချမ်းကြတော့ပြားတွေရနေရနိုင်ပဲကျွန်တော်တို့ကားတွေဆိုရင်ကားပေါ်မှာပြားကြီးပဲကောင်းငင်ရဝါတာပေါ့နော်အလဲမှာအဲ့လိုမိကိုးကားနဲ့ခါကြောင့်နေလုံးကြီးရဲတာကိုရှင်းရှင်းလင်းလင်းမြင်နေတာဒီနေ့ကောပေါ့ကျွန်တော်တို့နောက်မှာတောင်တိုင်းကြီးတွေရှိရင်ဒီစောင်းနေဆိုလို့ရှိရင်အဲ့ snow cap တွေနဲ့တောင်တိုင်းကြီးအရန်လှအဲ့တောင်တိုင်းတစ်ခုလုံးနေတောင်တိုင်းရဲ့ကောက်ချောင်းအနေအမြင့်တွေအတိုင်းမီးတိုင်းဖြစ်နေတာကျွန်တော်တို့ဘက်အချမ်းကတော့ဒီမီးလောင်နေတဲ့နေရာနဲ့ဆိုရင်မိုင်50ကျော်လောက်တော့ဝေးဦးမယ်သူတို့နဲ့နီးတဲ့နေရာတွေပေါ့ဥမာဒီမိုရိုဘီယာဆိုလို့ရှိရင်ကျွန်တော်တို့ရွှေဆွေကြီးရှိတယ်ရှိတော့စိတ်ပူတယ်ကျွန်တော်လှမ်းပြီးတော့မနေတော့သူတို့လှမ်းပြီးတော့အကြောင်းကြားပေါ့နော်အဆင်ပြေရလားအဆင်မပြေဘူးဆိုရင်အိမ်မှာလာနေစသဖြင့်ပေါ့လေအဆင်ပြေတယ်တဲ့သူတို့ကတော့ဝင်ပေးထားတာပေါ့လေရွှေပြောင်းမှုဆိုပြီးတော့ပြောတယ်လူတို့ညဉ့်ညံ့တာတော့ဖုန်းနဲ့မှာတော့ပါတယ်ဒီ healthy air condition ဆိုပြီးတော့လေအနံ့တော့မရဘူးဒါပေမဲ့ပြားတွေကတော့နေရာတကာပဲ
တော်မီလောင်ကျွမ်းနေတဲ့ပြည်နယ်တွေကမြို့နယ်တွေမှာမိခိုးပြားတွေပြန့်လွင့်နေသလိုလေထုညဉ့်ညမ်းမှုဖြစ်ပြီးဒေသခံမြို့ကန်လူထုကိုမိဘေးကနေလွတ်အောင်အရေးပေါ်ကူညီကယ်ဆယ်ပေးနေကြပါတယ်။ဒါအပြင်မီးလောင်ကျွမ်းမှုကူးစက်နိုင်ခြေရှိတဲ့နေရာတွေကသူတွေကိုလည်းမိဘေးလွတ်ရာနေရာတွေစီကိုအရေးပေါ်ရွှေ့ပြောင်းပေးနေကြပါတယ်ရှင်။ကျွန်မစုမွန်ပါ
ရရှိရှာကပ္ပမီဒီယာတွေမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရေးသားနေကြသလဲဆိုတာတချို့မူရင်းအဘော်မူရင်းအသုံးနှုန်းတိုင်းထုံထုပ်ပြောပြလိုပါတယ်ကျွန်တော်ကြိုးစားတာပါမြန်မာနိုင်ငံရွေးကောက်ပွဲဒီမိုကရေစီစံချိန်မီမီမဟုတ်ဆွဲကောင်းစနဲ့ရစ်ချတ်ဟိုစီရဲ့ဆောင်းပါးကို Financial Times ကထုံထုပ်ပြီးဥစွာပြောပြလိုပါတယ်ချင်းချမှုများစွာရင်ဆိုင်နေရတဲ့မြန်မာနိုင်ငံရဲ့ဒီချိန်ရွေးကောက်ပွဲဟာဒီမိုကရေစီခိုင်မအောင်လုပ်ရမယ့်ပွဲလည်းဖြစ်နေရဆိုပါတယ်ကိုဗစ်ကရောအကြမ်းမှာမဲဆွေရမယ်ဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီအတွက်ကတော့စိန်ခေါ်မှုတွေသိပ်တွေ့ရပွဲမရှိဘူးလို့ပြောနိုင်တဲ့အကြောင်းနှစ်ရက်ရှိပါတယ်တဲ့ပ ထမအကြောင်းတစ်ခုကတော့ရိုဟင်ဂျာမွတ်စလင်တွေပေါ်စစ်တပ်ရဲ့ရက်စက်မှုကို ICJ ခေါ်နိုင်ငံတကာတရားရုံးမှာဒေါ်အောင်ဆန်းစုကြည်ကကွယ်ပေးခဲ့တဲ့အတွက်မြန်မာဗုဒ္ဓဘာသာဝင်အများစုရဲ့ထောက်ခံမှုကခိုင်မာစေဖြစ်တဲ့ COVID-19 တာစီရဲ့မှာဒေါ်အောင်ဆန်းစုကြည်ရဲ့ဦးဆောင်မှုပြသနိုင်တဲ့ကမ္ဘာမှာကျန်းမာရေးဆောင်ရွက်မှုအနှင့်ကျဆုံးနိုင်ငံဖြစ်ပေမဲ့မြန်မာနိုင်ငံတွင်ကူးစက်မှုဟာလူ2000အောက်သာရှိနေပြီးတော့ဆေးဆုံးသူလဲဆယ်ကနန်းသာရှိတယ်လို့ဆိုထားပါတယ်။အဒုတိယအကြောင်းရင်းတစ်ခုကတော့ဒေါ်အောင်ဆန်းစုကြည်ရဲ့ NLD ကိုဆင်ပြိုင်နိုင်မဲ့အားကောင်းတဲ့ပြိုင်ဘက်မရှိပါဘူးတဲ့။တိုင်းရင်းသားပါတီရဲ့အားကောင်းလာနိုင်တဲ့ဆိုပေမဲ့ FTPD ခေါ်မဲ့အများစုနိုင်တဲ့လူကအစာရစမြဲဆိုတဲ့စနစ်ကြောင့်စိန်ခေါ်နိုင်တဲ့အနေအထားမရောက်နိုင်ဘူးလို့ပြောပါတယ်။ဒါပေမဲ့ဒီရွေးကောက်ပွဲကော်မရှင်ကိုအစိုးရဖွဲ့စည်းတဲ့အခါမှာအသက်80ကျော်ဗမာအများစုနဲ့ဖွဲ့စည်းထားတဲ့အတွက်ကြောင့်မျှတမှုမရှိဘူးဆိုရဲဆိုရင်ပဲဖြစ်လာနိုင်ပါလေတဲ့။နောက်ရခိုင်ပြည်မှာစစ်နဲ့ကိုဗစ်ကြောင့်ရွေးကောက်ပွဲဖျက်သိမ်းရမယ့်ဟာတွေရှိလာနိုင်တယ်လို့မြန်မာနိုင်ငံထဲမှာကြံနေသေးတဲ့ရိုဟင်ဂျာမွတ်စလင်၅သိန်းမဲ့ပြည့်ခွင့်မရတာရိုဟင်ဂျာအမတ်လောင်းတွေမိဘနှစ်ပါးနိုင်ငံသားပြဿနာကြောင့်အရေးခံခွင့်မရှိတာစားတဲ့ပြဿနာတွေလည်းရှိနေပါလေတဲ့။ဒီအတွက်ကြောင့်ပြည်တွင်းတဲ့ပြပရဲ့ဝေဖန်မှုကပိုများလာနိုင်တယ်လို့ဆိုပါတယ်ပိုမိုကြီးမားတဲ့ပြဿနာတစ်ခုကတော့တိုင်းဒေသလူနည်းစုတွေထက်လူရေးများတဲ့လူမျိုးကြီးတွေကိုဇောင်းပိလွန်တဲ့စနစ်ပဲဖြစ်ပါတယ်တိုင်းဒေသအလုံးနဲ့ငြိမ်းချမ်းရဖို့လှုပ်ဆောင်ရမယ့်ဒီနိုင်ငံမှာဒီမိုကရေစီရွေးကောက်ပွဲပေါ်တိုင်းဒေသရဲ့ယုံကြည်မှုကျဆင်းသွားရင်တခြားရွေးစရာနီလာကတော့လက်နက်ကင်တန်းကြမ်းမှုပဲကျန်တော့တယ်လို့ဆိုထားပါတယ်ဒါကြောင့်မြန်မာရှိရေးဟာမရေမရဖြစ်နေပါတယ်ဒေါ်ဆန်းစုကြည်ကလည်းအသက်85နှစ်ရှိခဲ့ပြီးဆက်ခံမဲ့သူလည်းပြည်ပြည်ပြင်းပြင်းမရှိသေးဘူးဖွဲ့စည်းပုံအရတရားသားအစိုးရဟာစစ်တပ်နဲ့အာဏာခွဲဝေနေရစေငင်းချမ်းရေးလူမျိုးစုအခွင့်အရေးရိုဟင်ဂျာပြဿနာဓာရီကိုဖြေရှင်းဖို့စနစ်တကျအစီအစဉ်ချမှတ်ထားတဲ့အစိုးရတရားလိုအပ်ပါတယ်တဲ့ဒါပေမဲ့အခုလာမဲ့ရွေးကောက်ပွဲကတော့အဲ့လိုအစိုးရမျိုးပေါ်ထွက်လာနိုင်ပွဲမရှိဘူးလို့ရစ်ချတ်ဟိုဆေးကသုံးသပ်ထားပါတယ်ခင်ဗျာဆက်လက်ပြောပြလိုတဲ့သုံးသပ်ချက်တစ်ခုကတော့မြန်မာနိုင်ငံမှာအထင်ကြီးစီးပွားရေးလုပ်ငန်းကြီးတစ်ခုဟာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုငွေကြေးထောက်ပံ့နေတယ်ဆိုတဲ့ကောင်းစင်နဲ့ The Diplomat မှာရေးထားတဲ့ Sebastian Strangio ရဲ့ဆောင်းပါးပဲဖြစ်ပါတယ်။မြန်မာစစ်တပ်ဟာမယိုးသားတဲ့စီးပွားရေးကိစ္စတွေအများကြီးမှာပါဝင်ပတ်သက်နေရလို့သိရှိရတာကြာမြင့်ခဲ့ပြီးဖြစ်ပေမဲ့အခုပေါ်ထွက်လာတဲ့ Amnesty International ခေါ်အပြည်ပြည်ဆိုင်ရာလူညင်းကြံတာခွင့်အဖွဲ့ AI ရဲ့အစီရင်ခံစာသစ်တစ်ခုအရဒီစစ်တပ်ရဲ့အကျိုးစီးပွားတွေဟာ genocide နဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့အထိဖြစ်နိုင်ပွဲရှိတဲ့လူရက်တွေနဲ့ဘလိုနီနီကကရှိနေရဲဆိုတာသိလာရတယ်လို့ဆိုပါတယ် AI အစီရင်ခံစာရဥပိုင် limited ရဲ့အစုချေရာ၃ပုံ၃ပုံကိုတိုက်ခိုက်ရေးတပ်မတွေအပါအဝင်စစ်တပ်ဖွဲ့ဝင်တွေကပိုင်ဆိုင်ပြီး1990ကနေ2017အထိအမြတ်ဝေစုဒေါ်လာ18 billion အနက် 16 billion လောက်ကိုစစ်တပ်ဖွဲ့တွေကိုထွက်ပြေးခဲ့ပြီးဘယ်အတွက်သုံးပြလိုက်တယ်ဆိုတာရှင်းရှင်းလင်းလင်းမသိရပါဘူးတဲ့ဒီလိုလွှဲပြောင်းပေးအပ်ငွေပမာဏကိုကြည့်ရခြင်းအပြင်စစ်စင်ရေးအဆုံးစည်းအတွက်ဖြစ်နိုင်ွယ်ရှိတယ်လို့ရေးသားပါတယ်အဲ့ဒီအစုရှယ်ယာပန်ရှင်တွေထဲမှာရခိုင်ပြည်နယ်ကရိုဟင်ဂျာတွေကိုရဲရဲဆက်ဆက်တိုက်ခိုက်တဲ့အနောက်ပိုင်းတိုင်းစစ်ထနာကျုပ်ကတပ်ဖွဲ့ပေါင်း95ခုလဲပါဝင်တယ်လို့ဆိုထားပါတယ်ဥပိုင်ရဲ့ပြပပတ်တနာတွေဆက်ချက်ကြဖို့ AI ကဆော်ဩနေပေမဲ့တရုတ်ကတစ်ဖက်သက်ကြီးစိုးနိုင်တဲ့အခြေအနေတွေကြောင့်သူတို့အနေနဲ့အဆက်ဖြတ်ဖို့ခက်ပါလိမ့်မယ်တဲ့။အဲဒုသောလည်းပဲအစွန်းထင်းရှိတဲ့ဒီတက်မတော်အစိပ်ပိုင်းတွေနဲ့စီးပွားဘက်ဒီပတ်ကုမ္ပဏီတွေဒီအတွက်ပေးဆဲရမှုများလွန်းတယ်ဆိုတာသိမကြခင်ဖြစ်လာလိမ့်မယ်လို့လည်းရေးထားကြပါခင်ဗျာ
။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျူထွေကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံလူဦးရေရဲ့ 4.6 ရာခိုင်နှုန်းဟာမတန်ဆွမ်းနေဖြစ်ကြပြီးဒီလူတွေဟာလည်းတမ်းမီရဲ့လူဆွမ်းဟာအရင်မြစ်တွေပါပဲလို့ရန်ကုန်တိုင်းမတန်ဆွမ်းသူများအသင်းတွင်းရေးမှူးမချောစုလိုင်ကပြောပါရယ်။ လက်ရှိမြန်မာနိုင်ငံမှာမတန်ဆွမ်းသူတွေအထက်ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာအကြမ်းစီးတွေနဲ့ဟန်တာတွေကတော့အများကြီးရှိနေသေးတာမို့သူတို့အထက်အခွင့်အရေးတွေအပြည့်အဝရရှိလာအောင်ကြိုးပမ်းသွားချင်တယ်လို့လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာပြည်သူ့လွတ်တော်အမတ်လောင်းတရားအောင်အနေနဲ့ဝင်ရောက်ရှင်ပြိုင်ဖို့ရှိနေတဲ့မတ်ချောစုလိုင်ကပြောပါတယ်လာမယ့်ရွေးကောက်ပွဲမှာပထမဆုံးမတန်ဆွမ်းအမျိုးသမီးအမတ်လောင်းတယောက်အနေနဲ့ဝင်ပြိုင်မယ်။မချောစုလိုင်ရဲ့ရီမန်းချက်၊မျော်မန်းချက်တွေနဲ့အတူဒီကနေ့မတန်ဆွမ်းတွေအတွက်အဓိကအခက်အခဲအားစီဘာတွေရှိနေတယ်လဲ။စူရာတွေကိုတည်ထင်ပံအမျိုးသမီးခန္ဓာမှာစူးစီးတင်ဆက်ထားပါရရှင
်
အကြောင်းမျိုးမျိုးပုံစံမျိုးမျိုးကြောင့်ကိုလက်အင်ကချွတ်တဲ့မတန်ဆွမ်းသူတွေဟာမြန်မာနိုင်ငံလူဦးရေရဲ့နှစ်သန်းကျော်ရှိပြီးရာဂိုင်နှုန်းအဖြစ်ကတော့ 4.6 ရာဂိုင်နှုန်းရှိတယ်လို့2014ခုနှစ်ကကောက်ယူတဲ့သကောက်စာရင်းမှာဖော်ပြထားပါတယ်။ဒီလိုမတန်ဆွမ်းတွေဟာပညာရေးနိုင်ငံရေးစီးပွားရေးနဲ့အလုပ်ကိုင်ခွင်လန်းစာရာတွေမှာနောက်ကျကျန်ရနေပြီးသူတို့အတွက်အခွင့်အရေးတော်များများလှစ်လူရှုခံထားရတယ်လို့ရန်ကုန်တိုင်းဒေသကြီးမတန်ဆွမ်းသူများအသင်းရဲ့အထွေမှုမချောစုလိုင်ကပြောပါရယ်စာသင်ကျောင်းတွေမှာမတန်ဆွမ်းတွေအတွက်အတိအကျအဆင်ပြေအောင်လုပ်ပေးထားတဲ့စာသင်ကုန်တွေထောက်ကူပစ္စည်းတွေမရှိသလိုလမ်းပန်းဆက်သွယ်သွားလာတဲ့အခါမှာလည်းသူတို့အတွက်အဆင်ပြေချောမှုအောင်စီစဉ်ပေးထားတဲ့အခြေခံစနစ်တွေမရှိပါဘူးမတန်ဆွမ်းတွေရဲ့ဘဝတွေတိုးတက်လာဖို့မှာဒီလိုအခြေခံတွေကအစာပြုပြင်ပြောင်းလဲဖို့လိုအပ်တယ်လို့မချောစုလိုင်ကပြောပါရယ်
ကျမတို့ဒီမတန်ဆွမ်းတယောက်ကလေပညာသင်တားဖို့အခွင့်အရေးတွေဆိုတာကလည်းစာရင်းတော့အဖြစ်ရတာပါဆက်နဲ့ကအရန်နေပါတယ်ပညာတဲ့တန်ဆန်းတယောက်ဖြစ်လာဖို့ဆိုတာမိဘတွေမှာလည်းအရန်ကိုပင်ပန်းတယ်လို့မတန်ဆန်းဘက်ကလည်းစူးစားရတာတအားပင်ပန်းပါတယ်တာမန်ကလေးတယောက်တောင်းတပါတာနဲ့မတူဘောနော်ရင်းနှီးမြှုပ်နှံမှုအားလည်းတအားများပါတယ်ပညာကိုတင်တားတဲ့အခါမှာခြေခံစလာပြီးတော့ကျမတို့ကအခက်အခဲတွေဖြစ်လာကြတယ်ပေါ့နော်အဲ့ဒီလိုပဲကျမတို့တဆင်တဆင်သူ့ဟာနဲ့သူပေါ့နော်ဒီလိုတာဝန်တွေထမ်းဆောင်ပြီးတော့လာကြတဲ့အချိန်မှာလည်းကျမတို့ရဲ့မြန်မာနိုင်ငံရဲ့အနေအထားမှာဒီသွာလာရေးဒီမှာဆိုလို့ရှိရင် barrier free ရာလုံးဝမရှိဘူးပေါ့နော်မရှိတဲ့အခါကျရင်ကျမကဟူဆဲယူတာတယောက်ဖြစ်တယ်ဖြစ်တဲ့အခါကျတော့အလွယ်တကူလက်လံပြီးသွာလာဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးပေါ့နော်ကျမဥပမာပြောရရင်ကျမတို့ဗမာပြည်မှာဂျင်လိုင်းတွေတုံးဆွဲထားတာဆိုရင်ကျမတို့မတန်ဆန်းနေအလွယ်တကူသွာလို့မရဘူးလိုင်းကစီးနိုင်ဘူးဆိုတာဘယ်လိုမှမဖြစ်နိုင်တဲ့ကိစ္စတွေကျမတို့ကလမ်းလေးဆိုလဲဟိုကျမတို့သွားတဲ့လမ်းတွေကဝီချဲယူစာသွားတဲ့လမ်းမျိုးမဟုတ်ဘူးဂလူကလက်တွေအများကြီးကိုကျမတို့ကအဲ့လိုမျိုးသွားပြီးတော့ဟိုကိုယ့်ရဲ့တာဝန်ကိုထမ်းဆောင်ရပြီအဲ့လိုမျိုးအပိုင်းတွေကိုကျမအများကြီးစုံပါတယ်စပြီးမှအခြေခံစလာပြီးတော့ကျမတို့ကအခက်အခဲတွေဖြစ်လာကြတယ်ပေါ့နော
်ဒီလိုအခက်အခဲစိန်ခေါ်မှုတွေရှားမှာပဲမတ်ချောစုလန်ကတော့မြန်မာစာဘာသာရပ်နယ်ပွဲရအောင်တင်ယူနိုင်ခဲ့တယ်လို့လက်ရှိမှာရန်ကုန်တိုင်းမတန်ဆွမ်းသူများအသင်းရဲ့အထွေထွေမှုတာဝန်အပြင်နိုင်ငံရေးပါတီခုမှလည်းဦးဆောင်ခန့်ခန္ဓာကနေပါဝင်နေတာပါညညတော်တိုင်းသားလူမျိုးများဒီမိုကရေစီပါတီ UNDP ရဲ့ဗဟိုအလုံးမှုဆောင်လူငယ်တယောက်ဖြစ်ပြီးလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာလည်းဒီပါတီကိုကူစားပြုပြီးမြောက်ကလာပါမြို့နယ်ကနေပြည်သူ့လွတ်တော်နေရာမှာဝင်ပြိုင်ဖို့ပြင်ဆင်နေတာပါမတန်ဆွမ်းအမျိုးသမီးတယောက်အနေနဲ့အခက်အခဲတွေများပေမဲ့လို့နိုင်ငံတိဆောက်ရေးမှာတက်ဆွမ်းသမျှပါဝင်သွားခြင်းနဲ့လို့မချောစုလိုင်ကပြောပါတယ
်ပဝင်းစဉ်အတားအဆီးတွေကကျမတို့အတွက်ကအရန်ကိုစိန်ခေါ်မှုတွေကြီးမားပါတယ်စိတ်ပိုင်းဆိုင်ရာအတားအဆီးရှိပါတယ်ရုပ်ပိုင်းဆိုင်ရာအတားအဆီးရှိရပါတော့အဲ့ဒီခါမှာကျမတို့မတန်ဆွမ်းတွေကရုပ်ပိုင်းဆိုင်ရာအတားအဆီးလို့ပြောလို့ရှိရင်ကျမတို့ခုနပြောတဲ့ဟာလာအလွယ်တကူသွားလာလို့မရတဲ့နေရာမှာကျမတို့မနေ့ကသွားဖြတ်ပြီးတော့သွားရတယ်။ဟိုရဲ့တာဝန်ထမ်းဆောင်ရတယ်ပေါ့နော်။နံပါတ်2အချက်ကကြတော့စိတ်ပိုင်းဆိုင်ရာအတားအဆီးလို့ပြောလို့ရှိရင်ဒီမတန်ဆွမ်းတွေကဒီလူမှု level တွေကိုလာပြီးတော့ဒီနိုင်ငံရေးတာဝန်တွေထမ်းဆောင်တယ်။သူတို့ကဒီခဏကိုယ်တော်မှတဲမှတန်ဆာမှုမရှိဘဲနဲ့သူတို့ကဒီနိုင်ငံရေးကိုဘာလာလုံးမှာလဲလူလုံးမှလည်းဆိုတော့အမြင်ပေါ့နော်ဒီစိတ်ပိုင်းဆိုင်ရာအတားအဆီးပြောတာပေါ့နော်အဲ့ဒါအနေနဲ့လည်းကျမတို့ကစဉ်းစားမပြတ်ပြောရမယ်ဆိုတော့ဒါရင်ဆိုင်နေရတဲ့အပိုင်းပေါ့နော်ဒါပေမဲ့လည်းကျမတို့အနေနဲ့ကတော့ကျမတို့ကလှုပ်ရှားရှိတာတော့ကျမတို့နိုင်ငံတော်အတွက်ကိုတော့ကျမတို့ဆက်လက်လှုပ်ဆောင်ရမယ်ဆိုတဲ့စိတ်ထည့်ပြီးတော့လာကျမတို့ဆက်ပြီးတော့မှလုပ်နေတဲ့အပိုင်းတွေလည်းရှိပါတယ်ရှင်ဟုတ်ကဲ့
လွတ်တော်မဲတရားအဖြစ်အရွေးခံရရင်တော့သူဟာမြမလွတ်တော်ထဲမှာပထမဆုံးနဲ့တူတည်းသောမတန်ဆွမ်းအမျိုးသမီးအမတ်တယောက်ဖြစ်လာမှာပါလွတ်တော်မဲဖြစ်လာခဲ့မယ်ဆိုရင်နိုင်ငံအတွက်ဘာတွေလှုပ်ဆောင်သွားဖို့ရည်မှန်းချတာပါလေ
။ကျမတို့ကနိုင်ငံရေးအမိအစားနဲ့ပတ်သက်ရင်ကျမတို့2000ဖွဲ့စည်းပုံအခြေခံဥပဒေဆိုတာရှိပါတယ်။ အဲ့ဒီ2010ဖွဲ့စည်းပုံဆွေးနွေးတဲ့ဥပဒေအရလည်းတမားတို့ပြည်သူတွေများသောအခန့်ဒီဥပဒေနဲ့ပတ်သက်ပြီးတော့ပဲတမားတို့အမျိုးမျိုးယူဆတွေကွဲလဲပြီးတော့တမားတို့ဒါဝဲပြင်ဆင်မှုစူးစမ်းနေကြရတဲ့အနေအထားတွေရှိတယ်ပေါ့နော်အဲ့တော့တမားတို့ကရေးဖက်ခံလို့ဆွတ်တော်တဲ့ရောက်ခဲ့မယ်ဆိုရင်တမားတို့ကဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့ပထမဦးဆုံးစတင်ပြီးတော့လှုပ်ဆောင်ဖို့ရှိတယ်တမားတို့ဒီဖွဲ့စည်းပုံဆိုတာတမားတို့ပြင်ဆင်လို့မရဘူးဆိုတာတမားတို့တွက်ဆလို့ရပါတယ်ဒါလည်းအားလုံးလည်းသိသိသာဖြစ်တယ်ပေါ့နော်အဲ့တော့ပြင်ဆင်လို့မရတဲ့အပိုင်းတွေမှာတမားတို့ကပေါ့နော်အသိဝေးဆွဲပြီးတော့မှာကျမတို့ပြည်သူကိုထားပြပြီးတော့မှာလာအတီးပြူတာလေးကျမတို့လုပ်ရမယ်အဲနောက်တစ်ခါကျတော့ကျမတို့ factory line down ကိုတိဆောက်မယ်နောက်တစ်ခါကျတော့ဒန်းတူအခွင့်အရေးပေါ့နော်ကျမတို့တိုင်းရင်းသားတွေနဲ့ပတ်သက်တဲ့ဒန်းတူအခွင့်အရေးတွေနဲ့ကျမတို့တိဆောက်ဖို့ကျမတို့လွှတ်တော်တွေရောက်ပြီးဆိုတာနဲ့အဲ့ဒါတွေလုပ်မှာပါချက်ဟုတ
်လွှတ်တော်တွေကသာသူရောက်သွားမယ်ဆိုရင်သူ့လိုအမျိုးသမီးတွေမတန်ဆွမ်းနေရဲ့အခွင့်အရေးတွေပုံမရရှိလာအောင်လည်းစူးစမ်းသွားခြင်းတယ်လို့မချောဆူလိုင်းကပြောပါတယ်မတန်ဆွမ်းပဲဖြစ်ဖြစ်မျိုးသမီးပဲဖြစ်ဖြစ်လူသားတစ်ယောက်အနေနဲ့လူတိုင်းတန်းတူညီမျှအခွင့်အရေးရှိတယ်လို့သူယုံကြည်တဲ့အတိုင်းအရေးချင်းရှိတဲ့လူငယ်တွေမတန်ဆွမ်းတွေအမျိုးသမီးတွေနိုင်ငံဦးဆောင်မှုမှာပါဝင်လာဖို့လိုအပ်တယ်လို့လည်းမချောဆူလန်ကပြောပါတယ်
။ကိုကအရေးချင်းရှိတဲ့အတိုင်းငါတော့ဖြစ်ဟလာကလေးထိရမှာမဟုတ်လို့ဒီနေရာလောက်တော့လှုပ်ချင်ပါတယ်လုံးလို့တော့အဆင်မပြေဘူးဆိုလို့ရှိရင်ကျမတို့ကကိုမီတာစုပဲကိုမီတာစုမှာ9ယောက်ရှိမယ်ဆိုရင်အပြင်ရဲ့အဝင်ဝိုင်းလေးကိုထွက်မှဆိုအရောက်တရဖြစ်ချင်လည်းဖြစ်ပါမယ်အခွင့်အရေးပေးတဲ့အခါမှာကိုယ်ကလေးတယောက်တည်းထိန်းတဲ့အခွင့်အရေးမျိုးပေးမလားအရောက်တရကိုကိုဦးဆောင်နိုင်တဲ့အခွင့်အရေးပေးမလားအရောက်ကိုတောင်းတသိန်းချီရဲ့ခွင့်အရေးတွေကိုပေးမလားကိုယ့်ရဲ့ဆွမ်းအားကိုပြောတာလေအဲ့တော့ကိုကကိုယ့်သားသမီးကိုပဲကိုထိန်းမယ်ဆိုကိုယ့်ရဲ့အပြည့်အဝလေးကိုယ့်ရဲ့ဘဟုတုတာတွေကကိုယ့်သားသမီးစီမှာပဲတယောက်တည်းကိုပဲသွားမှာလေအဲ့တော့အဝင်ဝိုင်းတစ်ခုကိုပြောင်းလဲပြီးထိန်းလိုက်တဲ့အခါမှာဆိုရင်ကိုယ့်ရဲ့အပြည့်အဝလေးကိုယ့်ရဲ့ဘဟုတုတာတွေဟာအရောက်တရကိုလည်းလှမ်းဆောင်နိုင်တယ်လို့ဖြစ်နိုင်တယ်လို့အရောက်တောင်းနဲ့တနိုင်ငံလုံးကိုလှမ်းဆောင်နိုင်တဲ့အမျိုးသမီးတယောက်ဖြစ်လာနိုင်တယ်ဆိုတော့အချက်ကိုလည်းကျွန်မအရန်ကိုအားပေးချင်ပါတယ်လို့အဲ့ဒီအမျိုးသမီးတွေမတန်ဆွမ်းနေအားလုံးကလည်းတတိရှိရှိနဲ့ပြင်လို့ဖတ်ပြီးမှကျွန်မတို့နိုင်ငံရေးနဲ့ပဲထဲမှာလှုပ်တော့ကိုယ်စားလှယ်တွေကိုရောက်လှုပ်ဆိတ်ချင်ပါတယ်အားလည်းအားပေးစေချင်ပါတယ်ကျွန်မတို့အနာဂတ်နိုင်ငံတော်ကိုဒီဖောက်တဲ့အခါမှာကျွန်မတို့အင်းနဲ့အားနဲ့ပေါ့နော်ဒီနိုင်ငံကိုငါတို့ကိုယ်တိုင်ဒီလိုမျိုးတွေလုပ်ခဲ့တာငါတို့ကိုယ်တိုင်အသက်သွင်းခဲ့တယ်ဆိုတော့တမိုင်းလေးကိုကျွန်မကတော့စီစီတင်ပါတယ်လို့
ကိစ္စရက်တစ်ခုချင်းစီကိုဂိုင်တွေကြတဲ့နေရာမှာအမျိုးသားနဲ့အမျိုးသမီးချင်းကပ်ပုံတွေမတူတတ်ကြပါဘူးဒီလိုမတူကွဲပြားတာကိုပဲစွန့်အားတစ်ခုအဖြစ်လုပ်ယူနိုင်ပါတယ်မြန်မာနိုင်ငံလိုလက်နက်ကင်စင်မီမငြိမ်းသေးတဲ့နွမ်းပါတဲ့ဖွံ့ဖြိုးဆဲနိုင်ငံတစ်ခုအနေနဲ့တိုင်းပြည်ရေးရာတွေကိုရင်ဆိုင်ဖြေရှင်းကြတဲ့နေရာမှာအမြင်ရှုထောင့်ဆောင်ကနေမြင်နိုင်ကြည့်နိုင်ဆောင်ရွက်နိုင်ပါမှတမ်းမီရေရှိငင်းရရင်နဲ့ဖွံ့ဖြိုးတိုးတက်ရေးတွေအရာထင်လာမှာပါအခုလိုဒီမိုကရေစီတိုင်းပြည်တစ်ခုကိုတည်ဆောက်နေတဲ့အချိန်မှာအမျိုးသမီးတွေကိုချန်လှန့်မထားဖို့တိတ်ကိုအရေးကြီးတယ်လို့မတ်ချောဆူလိုင်ကပြောပါတယ
်ကျမတို့အမျိုးသမီးတွေဘာသာပါဝင်နေခြင်းလဲဆိုတော့အမျိုးသားနဲ့ရှင်လိုက်တဲ့အခါမှာအမျိုးသမီးကအများနဲ့ဟိုကနူးညံ့တိမ်မွေးတဲ့ဘက်ကိုသွားတဲ့အချက်အဲ့တော့နိုင်ငံရေးအချင်းအချင်းတည်ဆောက်တဲ့အခါမှာလေဟလာမျိုးသားတွေဆိုအများကြီးဖိုက်မယ်ဆိုတဲ့ဟာမျိုးသူတို့မှတွေးတယ်ပေါ့နော်ကျမတို့အမျိုးသမီးတွေကတော့အဲ့လိုမဟုတ်ဘူးရှင်ကျမတို့ဘယ်ဟာကိုပြောပြောင်းနေတာကနဲ့တိုင်တယ်မလဲဘယ်ဟာကိုနူးညံ့တိမ်မွေးတာနဲ့တိုင်တယ်မလဲဆိုတဲ့မိခင်စိတ်ထားပေါ့နော်အားလုံးကိုချစ်တတ်တဲ့စိတ်ခွင့်လွတ်တတ်တဲ့စိတ်အားလုံးကိုနားလည်တတ်တဲ့စိတ်တွေနဲ့ကျမတို့ကဥဆောင်ဖို့လိုတယ်ပေါ့နော်အဲ့ဒီအခါမှာကျမတို့နူးညံ့ပြောပြောင်းတဲ့စိတ်ထားတဲ့ကျမတို့ဒီနိုင်ငံတော်ကိုပါဝင်လာကြမယ်ဆိုရင်ကျမတို့တစ်ခါတည်းရင်ဘုံရဲအရာဆိုလို့ရှိရင်လည်းကျမတို့ကအင်မတန်အင်အားတွေဖြစ်လာမှာပါလေကျမပြောချင်တယ်ပေါ့နော်အဲ့ဒီအတွက်ကိုကျမတို့အမျိုးသမီးတွေလည်းပါဝင်တက်ပါတယ်နောက်ခါမတန်ဆန်းတွေလည်းအားလုံးကပါဝင်တက်ပါတယ်ပေါ့နော်ကျမတို့မတန်ဆန်းနေရမြန်မာပြည်မှာဆို4.6 လခိုင်နှုန်းပေါ့ဒါဟာပြောမယ်ဆိုရင်ကျမတို့ကလူကြမ်းအရင်းမြစ်တွေပါပဲကျမတို့ဓာတ်တွေကိုအသုံးချမှာပါကျမတို့ဒီမတန်ဆန်းနေအားလုံးကအိန္ဒိယအိမ်တွေမဖတ်ဖန်းနေနေကြတာ4.6 လခိုင်နှုန်းဆိုတော့ဒီမတန်ဆန်းနေအားလုံးအတွက်ပေါ့နော်ဒါဒီကွမ်းကအရင်းအမြစ်အဖြစ်ကျမတို့တိဆောင်မယ်တရားရေးမှဆိုလည်းဒီလိုပါပဲဥပဒေပြည်တရားစီရင်ရေးနောက်ဒန်းတူအခွင့်အရေးဆိုတော့အားလုံးနဲ့တက်ဆိုင်တဲ့အခါမှာမတန်ဆန်းတွေကပြောမှဆိုလို့ရှိရင်တရားဝင်ဖယ်ခံခဲ့တာလားဆိုတော့လည်းမဟုတ်ဘူးရှင်တရားကိုလောက်ပေးရမယ်ဆိုတာကိုမသိဘဲနဲ့ကြံကြံနေခဲ့တဲ့အပိုင်းတွေကကျမတို့ကအငြင်းတန်းခံစားနေရတာပါအဲ့တော့ကျမလွတ်တော်ရောက်တဲ့အခါမှာဒီအချက်တွေအလေးထားပြီးတော့ကျမပေါ်ဆောင်မှာဖြစ်ပါတယ်ရှင်ဟုတ
်တကယ်တော့မတန်ဆွမ်းတွေဟာရုပ်ပိုင်းဆိုင်ရာမှာတာမန်တန်ဆွမ်းသူတွေလောက်မတန်ပေမဲ့သူတို့မှလည်းသူတို့ဆွမ်းဆောင်နိုင်တဲ့အရာတွေအများကြီးရှိတာမို့ဒီဆွမ်းအားတွေကိုစနစ်တကျနေရာပေးအသုံးချမယ်ဆိုရင်တိုင်းပြည်အတွက်အင်အားတွေဖြစ်လာနိုင်ပါတယ်ဒီအင်အားတွေကိုအသုံးချလာနိုင်ဖို့အတွက်ကတော့သူတို့အတွက်လိုအပ်တဲ့အခြေခံပံ့ပိုးမှုတွေအခွင့်အရေးအခွင့်အလမ်းတွေကိုလည်းအာမခံပေးရမှာဖြစ်ပါတယ်ဒီလိုအခြေခံကောင်းတွေသာရှိမယ်ဆိုရင်တော့မတန်ဆွမ်းတွေဟာလည်း တိုင်းပြည်ကိုအကျိုးပြုနိုင်တဲ့လူဆွမ်းအားအရင်းမြစ်တွေဖြစ်လာနိုင်ပါတယ်ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းဖန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ကျမခင်ဗျထူပါရှင
်ဂုရုဘတ်သူရဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာမြမရွေးရနတ်ပွဲတွေမှာတီးခတ်တဲ့ဂီတတေးသွားတွေသင်ကြားပေးနေတာနဲ့ဒီပြီးခဲ့တဲ့ရက်ပိုင်းကပဲကျင်းပခဲ့တဲ့ဂီတဆွေးနွေးပွဲအကြောင်းကိုကျွန်တော်အအောင်ကတင်ပြပေးထားပါရခင်ဗျာနပေါ်ရီရဲ့ဂီတတေးသွားနဲ့ပတ်သက်တဲ့ဒီအစီအစဉ်ကိုမြန်မာနိုင်ငံကဂီတမိတ်အဖွဲ့နဲ့နယူးယောက်အခြေဆိုင်ဆူနီနယူးပေါ့စ်တက်တို့ကပူးပေါင်းဆောင်ရွက်ခဲ့တာပါမြမမှုတေးသောတွေကိုပိုကြေကြေပြန့်ပြန့်သိရှိလာအောင်ပူးပေါင်းဆောင်ရွက်ကြတာဖြစ်ပြီးရိုးရာနဲ့တေးသောတွေကိုပားကြောင့်ရွေးချယ်ခဲ့တာလဲဆိုတာနဲ့ပတ်သက်ပြီးတော့အခုလိုပြောရတယ်ဂီတမိတ်အဖွဲ့တီထောင်သူခစ်ယန်ခေါ်စန်ရခင်ခင်လေးက
နောက်တိုင်ဆိုင်ရိတ်ဆီမှာဆိုင်ရိတ်ဆီရတယ်သူနတ်ပွဲနတ်ပွဲကြီးတဲ့အခါမှာနတ်ချင်းနတ်ဆိုင်ကိစ္စကိုတစ်ခါမှမရေဘူးသူတဲ့အဲ့ဒီအကြောင်းမရေဘူးဆိုလူမှုရေးကိစ္စရတယ်ဘာသာရေးကိစ္စရတယ်နတ်ကတော်နတ်ကတော်ဘဝတိစိဒါပေမဲ့နတ်ဆိုင်နတ်ဘူးတဲ့အခါမှာဘယ်သူမှမပြော
ယုံကြည်ကိုယ်ဝယ်မှုနဲ့ပတ်သက်ပြီးတော့လဲစိတ်ဝင်စားကြတာကြောင့်အခုလိုနတ်သချင်းတွေကိုရွေးချယ်ခဲ့တာလို့ဆိုပါတယ်ဒီစီဇန်အတွက်နတ်သချင်းတေးသွားတွေတီးခတ်ဖို့ဆူနီနယူးပေါ့စ်တက်ကတူမှာလာနေချီတင်ကြားပေးခဲ့ရတာပါတက်ကတူမှာအချိန်ပိုင်းတင်ကြားပြသပေးနေသူကတော့မြမဆိုင်ပညာရှင်မှာပဝိုင်းဆရာကိုကျော်ကျော်နိုင်ကအခုလိုပြောရတယ
်ဆိုတော့ကိုကဘယ်နေရာပါလဲဆိုတော့ဒီចောင်းသားတွေကိုဆိုင်ဝိုင်းနဲ့တင်ပေးတဲ့နေရာပေါ့နော်အဲ့ပထမတော့ဧည့်သည်အနေနဲ့ပါနောက်ပိုင်းကျတော့သူတို့ចောင်းသားတွေပါတင်ပေးပါဆိုတော့ ਨੇ ចောင်းသားတွေကိုတင်ပေးလိုက်တာ3လပေါ့အဲ့3လကြော်ကြော်လေးအဲ့ဒီမှာသူတို့နဲ့ကိုယ်တိုင်ကိုယ်လည်းဝင်တီးတယ်သူတို့လည်းတင်ပေးထားတယ
်ဆူနီနယူးပေါ့စ်တက်ကတူမှာမြမဂီတနဲ့ပတ်သက်ပြီးတော့သင်ကြားပေးလာတာ2နှစ်လောက်ကြာပြီလို့လည်းဆိုပါတယ်မြမဆိုင်ဝဲနဲ့တွဲဖက်တီးခတ်တဲ့ဂီတတူရီယာတီးခတ်နည်းကိုသင်ကြားပေးနေတာပါအတန်အရာကောင်းကောင်းနဲ့တီးခတ်နိုင်တာကြောင့်မြမဂီတတူရီယာတွေတီးခတ်ရတဲ့အရာသာကိုကျောင်းသားကျောင်းသူတွေလည်းကြိုက်ကြတယ်လို့ပြောပါတယ်ဆူနီနယူးပေါ့စ်တက်ကတူကတွဲပတ်ပေါမော့ခ Alex Pay ကအခုလိုပြောပါတယ
် I think they like the energy the sign wine
အတန်ဟိန်းတာကိုသဘောကျကြတယ်လို့ထင်ပါတယ် sign wine ကတကယ်ကိုခံရပြီးတီးလိုက်တဲ့အတန်ဟာစီးချက်ညီညီနဲ့ဟိန်းပြီးထွက်လာတာကြောင့်နားထောင်ရတာအရသာရှိပါတယ်ကိုကြီးကျော်နန်ဒိုးနဲ့ကရာကိုလည်းသူတို့ကတော်တော်ကြိုက်ပါတယ်ဒီတီးလုံးဟာသူတို့တီးခတ်ခဲ့ဘူးသမျှတဲ့မှာအကြိုက်ဆုံးလို့ပြောကြပါတယ်
မြန်မာဆိုင်ပညာကိုအမေရိကန်ကျောင်းသားကျောင်းသူတွေတီးခတ်နိုင်အောင်ဘလို့သင်ကြားပေးခဲ့ရလဲဆိုတာကိုလည်းဆိုင်းဆရာကိုကျော်ကျော်နိုင်ကအခုလိုရှင်းပြပါရစေ။အ
ားလုံးစိတ်ဝင်စားကြပါ။ကျွန်တော်ကြိုးကြိုးစားစားလုပ်ကြပါ။ဒါမဲ့ကိုကတော့စိတ်ရှည်ရတာပေါ့နော်။စိတ်ရှည်ရတယ်ဆိုတာ note notation တွေပါတယ်မပါဘဲနဲ့ဒီတိုင်းဘိုင်းဟပ်ပေါ့နော်။နည်းနည်းစီသူတို့ step by step နည်းနည်းစီသူတို့တင်ပေး။အဲသူတို့အိမ်ကြတော့ဒါလေးကို video ရိုက်ပေးလိုက်တယ်။သူတို့မရှင်းဘူးဆိုလို့ရှိရင်သူတို့ phone ကိုတောင်းလိုက်တယ်။တောင်းပြီး video လေးရိုက်သူတို့တီးနေတာလေဒါမှမဟုတ်လည်းကိုဝင်တီးပြီးလို့ရှိရင်သူတို့ဗီဒီယိုရိုက်ခမ်းပြီးအဲ့လေအိမ်မှာလေ့ကျင့်နားထောင်ပေါ့အဲ့လိုနဲ့သွားတာပေါ့နည်းနည်းချင
်ဖြစ်တဲ့ပမာကြီးခြလုံးပတ်ကြီးမောင်းစရာတွေကိုတင်ကြားပေးခဲ့တာပါနယူးယောက်ခြေဆိုင်အာရှယဉ်ကျေးမှုကောင်စီ ACC ကအခုလိုတင်ကြားနိုင်ဖို့ပံ့ပိုးပေးခဲ့ပါတယ်အခုချိန်ကတော့ကာယောဂကာလဖြစ်တာကြောင့်အွန်လိုင်းကနေသာရှင်နီဝဲတွေကျင်းပနိုင်ပေမဲ့လုပ်ငန်းတွေပြန်စတင်နိုင်တာနဲ့မြမဂီတာပြန်ပွားရေးနဲ့ပတ်သက်တဲ့အစီအစဉ်တွေကိုထပ်မံဆောင်ရွက်တော့မှာဖြစ်ကြောင်းလည်းဂီတာပညာရှင်တွေကပြောပါတယ်မြမဂီတာဘယ်လိုစတင်စိတ်ဝင်စားခဲ့တယ်ဆိုတာနဲ့မြမပြည်မှာစန်းနေရစတင်ပြီးခဲ့တဲ့အကြောင်းကစ်ဂျန်ကအခုလိုရှင်းပြပါရတယ
်1980ခုမှာကျွန်မ DMA Doctorate University of Michigan လို့တဲ့အခါမှာကျွန်မဆရာမ Judith Becker သူကျွန်မကိုအကြံပေးတာဟိုစန်းနေရကိုစိတ်ဝင်စားတာရှိရင်မြမပြည်မှာဟိုဗမာပြည်သွားကျင်လာကျွန်မ တွားကျင်တယ်တွားကျင်တယ်ဒါပေမဲ့ဆရာမရှိဘူးဘာဖြစ်လဲဆိုတော့အဲ့ဒီစန်းတရားကိစ္စကိုကျမခက်ဆက်ခွေနားထောင်တဲ့ကြာကြာချင်းကျမစိတ်အာတော့ကြားတယ်ဒါဆိုကျမလိုက်တည်တယ်အာဥပမာစန်းတရားဂီတလူနေဦးကိုကိုရဲ့တိကွက်ကျမလိုက်နားထောင်တယ်ကျမအိုးတည်ကျင်တယ်တည်ကျင်တယ်ဒါဆိုကျမသူ့နဲ့ဟိုတွေ့ကျင်တယ
်အာရန်ကုန်မှာဘယ်လောက်ကြာခဲ့ပါလဲ
1980ခုနှစ်မှာကျမဟိုရန်ကုန်သွားတဲ့အခါမှာကျမအမေနဲ့အမ်ဟိုတပပေးရှိတယ်နော်ဗီဇာအဲ့ဒီအချိန်မှာဗီဇာတပပေးပေးအစိုးရတိတ်မကြောက်ဒါဆိုတငယ်ချင်းတယောက်သူ့ဒက်ဒီဥကူကိုဂီတလူနေမောက်ကူကိုအတီးတယ်မေးစပေးတာမေးစပေးတဲ့အခါမှာကျမသူ့ရဲ့ဆရာရဲ့အိမ်လာတာလန်းကိုသွားတယ်ဆရာအိမ်မှာသူ့ကျမကိုတင်ပေးတာ၄ရက်ဘာဖြစ်လဲဆိုတော့အချိန်မရှိဘူးပေးလို့ပြောမလဲကျမစေဝန်နေတယ်ဘာဖြစ်လဲဆိုတော့ဟိုအဲ့ဆရာဆရာတအားကောင်းတယ်ဆရာတအား genius ဖြစ်နေတယ်ဒါပေမဲ့ကျမအချင်းမရှိတော့ဘူးဒါဆိုကျမခက်ဆက်ခွေအတန်ဖန်းတယ်အတန်ဖန်းတဲ့အခါမှာဆရာဒီမြန်မာဂီတမြန်မာစံတရာဂေစာကိုအကြောင်းကိုတင်ပေးတာပျော်ပြတယ
်မြန်မာစံတရာနဲ့ဒီအနောက်တိုင်းစံတရာဘယ်လိုကွာပါလဲ
အများကြီးကွာနေတယ်လေ1 number 1တစ်ချက်ကဟို notation တုံနေတယ်အနောက်တိုင်းဂီတเนาะမြန်မာဂီတက oral လို့ခေါ်တယ်ဆိုတာနားနဲ့သင်ပေးတာเนาะဒါဆိုအေးဘယ်လိုပြောမလဲဟိုရိုးရတခြင်းဆိုတာနားထောင်ရင်ဒါပေမဲ့အနောက်တိုင်းဂီတမှာကြာမှုနာဝါရှိတယ်ဒါပေမဲ့သင်ငယ်တာရှိတယ်ဒါဆိုမျိုးရှိတယ်ကျမအဲ့ဒီကိစ္စကိုခွာတဲ့ကိစ္စဒါတစ်ချက်နောက်တစ်ချက်ကဟိုဒီကန်တာသုံးတဲ့လက်သုံးတဲ့ညာပဲကိစ္စကိုအနောက်တိုင်းဂီတာကညာပဲညာလက်ပေးလက်ရှိတယ်နည်းနည်းခွာနေတယ်ဒါပေမဲ့မြန်မာဂီတာစန်ဒီယာပတ်လာ technique လေးဟိုပဝိုင်း technique နောက် sound technique ကဟိုညာပဲဟိုအတွေ့အဖက်ကိစ္စကိုတအားအရေးကြီးတယ်ဒါဆိုအဲ့ဒီကိစ္စကိုအရင်ကကျွန်မမသိဘူးဒါပေမဲ့ဒုတိယတစ်ချက်ကအဲ့ဒီကန်တာသုံးတယ်ဘေးလုံးသုံးတယ်လေလက်ဘေးလုံးသုံးတယ်လက်ချောင်ဘေးလုံးသုံးတယ်လေအဲ့ဒီကိစ္စကိုကျွန်မစဉ်းစားတာ
အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီကျွန်မခင်မျိုးသက်ပါ COVID-19 ကာယောဂါနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအတွက်ရှေးရုံတွင်နဲ့လူမှုပညာပေးလုပ်ငန်းတွေမှာသုံးဖို့စက်ပစ္စည်းကိရိယာတွေကိုမေဂျီလာမှာရှိတဲ့မြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ်ကအင်ဂျင်နီယာတွေကတီထွင်ဖန်တီးပေးခဲ့ကြပါတယ်။ဘလူးပစ္စည်းတွေကိုတီထွင်ပြီးအကူအညီတွေပေးခဲ့တဲ့ဆရာကိုမောင်းသူမဲ့လေရင်သူတေသနာဌာနပမောက္ခဌာနမှဒေါက်တာသဲမမောင်ကပြောပြပေးမှာပ
ါ။မြန်မာနိုင်ငံကိုပြေယောဂါကာဝေးထင်းချုပ်ရေးလုပ်ငန်းတွေမှာဒီထောက်ကူပြုဖို့အတွက်ကျွန်တော်တို့ပစ္စည်းလေးမျိုးတီထွင်ပြီးဆောင်ရွက်ပေးခဲ့ပါတယ်ခင်ဗျာပထမပစ္စည်းကတော့ဝေးထင်းနည်းပညာကိုအသုံးပြုပြီးတော့သွားနိုင်တဲ့ဒီ robot trolley နဲ့နောက်တစ်ခုကတော့ကျွန်တော်တို့ဝေးထင်းဒါနည်းပညာကိုအသုံးပြုထားတဲ့ robot spear ဆေးဖြန်းတဲ့ဆက်နဲ့အဲနောက်တစ်ခုကတော့ပြည်သူတွေကို covid နဲ့ဆိုင်တဲ့ကျန်းမာရေးအသိပညာတွေပေးနိုင်တဲ့နှိုးဆော်ပေးနိုင်တဲ့ပေါ့နော် speaker drone နော်အနောက်ဆုံးတစ်ခုအနေနဲ့ကတော့ကျွန်တော်တို့ဒီဆေးဖြန်း drone ပေါ့နော်ဒီ covid ရောဂါကာဝေးဆေးရောပိုးသက်ဆေးလုပ်ငန်းတွေမှာဒါဆောင်ရွက်ပေးနိုင်မှုအတွက်ဒီပေါင်းသူမဲ့ဆေးဖြန်း drone ပေါ့နော်ဒီလေးမျိုးမြန်မာနိုင်ငံကြီးကျောင်းနဲ့အာသာတက္ကသိုလ်အနေနဲ့ဒါတီထွင်ပြီးတော့ပညာရေးဝန်ကြီးဌာနကတဆင့်ပေါ့နော်ကျောင်းမဝန်ကြီးဌာနကိုကျွန်တော်ပေးရပြီးတော့ဒါအသုံးချလုပ်ငန်းတွေမှာဒါကိုဆောင်ရွက်ပေးနိုင်ခဲ့ပါတယ်ခင်ဗျာ
robot trolley ကိုဘာကြောင့်ထွင်ရတာပါလဲ
အဲဒီယောဂါကစဖြစ်လာတဲ့အချိန်မှာကျွန်တော်ဒီနိုင်ငံတော်အတိုင်ပင်ခံနဲ့ဒီဝေဘာကြီးကဒီဆရာဝန်မကြီးပေါ့နော်တက်တီပညာရှင်တွေနဲ့ဆွေးနွေးတဲ့အခါမှာဒီ trolley လိုအပ်ပါတယ်ဒီလူနာတွေနဲ့ contact အနည်းဆုံးဖြစ်စီဖို့အတွက်ပေါ့နော်ဒါမျိုးဒါကြားသိရအတွက်ကြောင့်မလို့ကျွန်တော်တို့တက္ကသိုလ်အနေနဲ့လည်းဆန္ဒရှိလာတာပေါ့နော်အဲဒါဆိုကျွန်တော်တို့ကဝေးထင်းစနစ်သုံးတဲ့ဒါ robot trolley ကိုဒီကျန်းမာရေးဝန်ထမ်းတွေအတွက်ရည်ရွယ်ပြီးကြတော့ဒီ positive လူနာတွေနဲ့ကြည့်ပြီးအနည်းဆုံးဖြစ်အောင်နော
်ဆရာတို့ဒီဝေဘာကိစင်းကိုပို့တဲ့ robot trolley နဲ့ပတ်သက်ပြီးနည်းနည်းရှင်းပြပေးပါဆရာဆရာဘယ်လိုအသုံးပြုလဲဆိုတာလေ
ဟုတ်ကဲ့ခင်ဗျာ robot trolley ကမှာပါဝင်နေရတော့ကျွန်တော်တို့ဒီအဝေးထင်း ီ remote control စနစ်တွေပါဝင်ပါမယ်နောက်တစ်ခါခမင်းဘူးပေါ့နော်အဘူး20 30အထိတည်ဆောင်နိုင်မှုအတွက်အကန့်နှစ်ကန့်တွေပါဝင်ပါမယ်နောက်တစ်ခါကျွန်တော်တို့ remote control ကိုမောင်းနေတဲ့ခါမှာလွယ်ကူဖို့နဲ့ဒါလူနာစီရောက်မရောက်ကိုသိရှိဖို့အတွက်ကျွန်တော်တို့ဒီတိုက်ရိုက်ဒီရဲ့အတိုင်းပေါ့နော်ကြည့်ရှိနိုင်တဲ့ကင်မရာမျိုးစားတွေပါဝင်ပါမယ်ခင်ဗျအဲဆိုကျွန်တော်တို့ကအဲ remote control ကိုလည်းတခါကြက်မာရေးဝန်ထမ်းတွေကိုလွယ်လွယ်ကူကူနဲ့ဟုတ်လားဒီလူရဲ့နေရာတွေကိုဟိုလားရောက်အောင်တွေ့အသုံးပြုဖို့အလွယ်ကူဆုံးဖြစ်အောင်လည်းတည်ထွင်ထားပါတယ်နောက်တစ်ခါကျွန်တော်တို့ပတိစနစ်ကိုလည်းခဏခဏသွင်းနေရမှာမဖြစ်အောင်ပါနော်အချိန်ကြာကြာနဲ့အချိန်ကြီးအတွက်များများဆောင်ရွက်နိုင်အောင်လို့ပတိစနစ်တွေကိုလည်းကျွန်တော်တို့ကများများပေါ့နော် every body ကနေများတဲ့ပတိစနစ်တွေကိုအသုံးပြုပြီးတော့ထည့်သွင်းမှထားပါတယ်ခင်ဗျဟုတ်ကဲ့ဆရာ
တို့ဒီ trolley ဘယ်နှခုလောက်များလောက်ပြီးတော့လှူပြစ်ပါလဲဆရာ
trolley ကတော့ကျွန်တော်တို့ပထမဆုံးအရေးပေါ်အနေနဲ့ကတော့ဒါတစ်ခုဒီထုံပြီးတော့နောက်တော့ကြံကြံနဲ့တခြားအလူရှင်တွေကလည်းဟိုဆောင်ရွက်ပေးပါဆိုတော့လည်းကျွန်내အလူရှင်တွေအတွက်လူရှင်တွေရဲ့ဒီအထောက်ပံ့နေပေါ့နော်အဲကျွန်တော်တို့နောက်ထပ်နှစ်ခုကျွန်တော်တို့ဒါလူလန်းပေးနိုင်ခဲ့ပါတယ
်ဒီကျန်းကျင်တွေဆေးဖြန့်ဖို့ပိုးသက်ဆေးဖြန့်တဲ့စက်ကောဆရာအဲ့ဒါလေးနည်းနည်းရှင်းပြပေးပါအောင်ဆရာ
အဲလူ trolley လုံးနေတဲ့အချိန်တွင်းမှာပဲအဝေဘာကြီးကဒီကျန်းကျင်ဆေးဖြန့်တဲ့စက်လိုအပ်တယ်လို့ဒါသိရတဲ့အတွက်ကြောင့်မလို့တခါကျွန်တော်ကကျန်းကျင်းစီပြန်းနဲ့ဝေထင်းစနစ်ပါတဲ့စပီယာရိုဘုတ်ပေါ့နော်ကျွန်တော်တို့တီချုံခဲ့ရပါတယ်ခင်ဗျအဲသူ့မှာလဲကျွန်တော်တို့ကရှေ့မှာကျွန်တော်စီပြန်းသွားမယ်အလဲမှာစီပြန်းပုံးတင်ထားတယ်နောက်မှာအဲ့စီပြန်းထားတဲ့ဟာတွေကိုတုတ်ဖို့အတွက်အမွေးဘွားဟိုဘက်ဒီပါဝင်တာပေါ့နော်အရှိမှာပြန်မယ်နောက်ကတစ်ခါရဲ့ဟိုတုတ်သွားမယ်နောက်တစ်ခါကကျွန်တော်တို့ဒါရီရဲ့အတိုင်းကြည့်ရှုနိုင်တယ်ဟိုကင်မရာပါဝင်မယ်နောက်ကျွန်တော်တို့ဘာစဉ်းစားလိုက်နေလဲဆိုတော့တကယ်လို့သူကသွားရဲ့ဟိုဒီကရင်အောက်တွေပါကြီးသွားတာပြုတ်လိုက်မှာဒီအတိုက်ခိုက်တယ်ဟိုရှိနေတယ်ပေါ့နော်အဲဆိုရင်ဒါရိုဘော့ကတွိုင်းလိုက်တယ်ခက်ခဲမှကြောင့်မလို့ဒီရိုဘော့ရဲ့ဘေးပတ်လည်မှာကျွန်တော်တို့ကတစ်ခုနဲ့တိုက်တယ်လေပြီးတော့ကျတော့သူ့ရဲ့လမ်းကြောင်းတိုင်းဖြစ်သွားဘူးပေါ့နော်ထစ်မနေအောင်ပေါ့နော်ဘာဖြစ်ထားလဲဆိုတော့ကျွန်တော်ဘိန်းနေချောတဲ့ဘိန်းနေကျွန်တော်ကဒီတောင်လေးတောင်မှာထိထားတယ်ကျွန်တော်တို့ဒါဒီဘေးကကရင်နဲ့ပဲတိုက်တိုက်ခုနဒီနိုင်ရန်နဲ့ပဲတိုက်တယ်ပေါ့နော်အဲသူကသူလူတယောက်ကိုချောပြီးတော့ထွက်တော့ပေါ့နော်အဲအဲ့ဒီတွေ့တယ်လေကျွန်တော်တို့ဒီချစဉ်းစားပြီးတော့ robot အဝေးထင်းစနစ်ပါတဲ့ဒီ safe channel robot ကိုဝေဘာကြီးတွေ့ကျွန်တော်တို့ဆောင်ရွက်ပေးနိုင်ခဲ့ပါတယ်ခင်ဗျာ
ဒီ covid 19မှာဆရာဆက်ဆက်ပြောရတဲ့အချိန်မှာပညာပေးလုပ်ငန်းတွေအတွက်ပါအထောက်အကူပေးရဆိုတာဘယ်လိုမျိုးပုံစံနဲ့ဒီအထောက်အကူပေးလဲပြောပြပေးပါရှင
်အဓိက covid 19ရောဂါကအဓိကကျွန်တော်ပထမဆုံးကမ္ဘာရဲ့ပထမဆုံးကပ်ရောဂါဖြစ်နေပါဘောနော်အဲဆိုအရေးကြီးတာကကျွန်တော်တို့ကပြည်သူတွေကဒီကယောဂါကြောင့်နားလေဟိုဘလူကာွယ်အေးလုံငန်းဆောင်ရွက်ရမလဲဆိုတာသိဘူးပေါ့နော်။ဒါဒီအချိန်ကာလကဒါပထမဆုံးဟာလေဖြစ်တဲ့ကြောင့်လို့ဒါနှုတ်ဆုံးမှုကြီးလုပ်ငန်းကြီးလုပ်ငန်းတွေဆောင်ရွက်လို့အရေးပါတဲ့ဒါလုပ်ငန်းတစ်ခုဖြစ်ပါတယ်။ဘာလို့ဆိုတော့ဒီကယောဂါတင်လဲဖြစ်တယ်ဘလူကာွယ်မှလည်းမသိဘူး။နောက်ပြီးတော့အချိန်နဲ့တပြေးညီထိထိရအောင်လည်းပြည်သူလူစီကိုအများရောက်ချင်တယ်ပေါ့နော်။အဲ့ဒီအရာကြီးကြောင့်မလို့ဒရုန်းကိုအသုံးချပြီးတော့ဒါဒရုန်းမှာစပီကာတက်ပြီးတော့ပေါ့နော်။ညစ်မီမီတာ50ခန့်နေပြီးတော့ဒါအသုံးချပြီးဒီအောက်ကနေကျွန်တော်တို့ဒါမိုက်နေပေါ့နော်အော်မယ်တခါအတန်သွန့်ထားမယ်ကိုပြောချင်တဲ့အောင်ဒါမျိုးလုပ်မယ်ဆိုရင်ကျွန်တော်တရက်ွက်ကိုဒရုန်းနဲ့နှစ်ခေါက်လောက်တက်လိုက်ရုံနဲ့ဒါရက်ွက်မှာရှိတဲ့လူတွေအချိန်ပုံပြင်းမှာထိထိမိမိနေပေါ့နော်သိရှိရမယ်ဆိုတော့အဲ့လိုရည်ရွယ်ချက်နေပေါ့နော်ဆောင်ရွက်ခင်ရှင်ဖြစ်ပါတယ်ဟုတ
်ဆက်အခုအသုံးချနေပါပြီလားဆ
က်ဟုတ်ကဲ့ဒီစပီကာဒရုန်းကိုတော့ပြီးခဲ့တဲ့ COVID-19 ဒါ first wave မှာကနေဟိုကရန်ကုန်တိုင်းမှာရှိတဲ့မြို့နယ်တစ်ချောင်းမြို့နယ်ကတော့တုံးချပြီးတော့အတိပိလုပ်ငန်းတွေကိုဒါဆောင်ရွက်ပေးနိုင်ခဲ့ပါတယ်ခင်ဗျာ
။သိပညာပေးတာအပြင်ဆေးဖြန့်တာကိုဘယ်နေရာတွေမှာလုပ်တာပါလဲဆ
ရာ။ဆေးဖြန့်တော့ကျွန်တော်တို့ကတော့ဒီကျမကြီးဦးစီးဌာနကိုကျွန်တော်တို့ဒါပို့ဆောင်ပေးရဲ့နောက်ပိုင်းမှာဒါတို့လုပ်ငန်းလူအချက်ပုံမူတည်ပြီးဆောင်ရွက်ပါလို့ပြောပါဘောနော်။ဒါဆိုတော့ဆေးဖြန့်ခြင်းကတခြား site ဖက်တွေလည်းရှိကောင်းရှိနိုင်တော့ပေါ့နော်။ဒါကြောင့်မို့လို့ကျွန်တော်တို့ဒါဆေးဖြန့်တော့တော့လူတွေနဲ့ကျွန်တော်တို့ကဒါကိုအနည်းဆုံးမဖြစ်ဖို့လိုအပ်တာပေါ့နော်။အဲကြောင့်ကျွန်တော်တို့ကတော့ဘာအတွက်ရည်ရွယ်ထားလဲဆိုတော့အဲဒီ quarantine center တွေလုပ်ဖို့နေရာတွေလူမရောက်ခင်ပေါ့နော်ဒါမှမဟုတ်လဲ quarantine center ကြီးပြီးပြီးနောက်ပိုင်းပေါ့နော် quarantine center တွေလူတွေဖယ်ပြီးနောက်ပိုင်းဒါမှမဟုတ်လဲဆေးရုံတွေကအဲလူတွေဖယ်ပြီးနောက်ပိုင်းဒါမှမဟုတ်လဲဆေးရုံအစ်စ်တွေလုပ်တဲ့အခါမှာဆေးဖြန့်တဲ့ဟာမျိုးဒါမျိုးတွေကတော့သုံးတက်မှာဖြစ်ပြီးပေါ့ဒါလူကြားထဲမှာဆိုရင်တော့ဒီအမုံဆက်တွေကမလွတ်တဲ့နေရာတွေရောက်နိုင်တဲ့အတွက်ကြောင့်မလို့မရှိတဲ့နေရာမျိုးတွေမှာလူမရောက်သေးတဲ့နေရာမျိုးတွေမှာပေါ့နော်ဒါမှမဟုတ်လဲညပေါ့နော်ညပိုင်းတွေမှာဖြစ်ပြီးဒါမျိုးတွေအသုံးချပြီးတော့ဆောင်ရွက်နိုင်မယ်ဆိုရင်လည်းအဆင်ပြေပါတယ်ခင်ဗျာ
ဒေါက်တာသဲမမောင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နော်
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြပါတော့မယ်ရှင
်ကျူဘားနိုင်ငံမှာယုံကြည်ချက်ကြောင့်မတရားအကျဉ်းချခံရတဲ့အလွတ်သတင်းတော့ရောဘတ်တိုဒီဟက်ဆုစ်ကွန်နီနိုစာတနှစ်အကြာမှာသူ့မိသားစုနဲ့ပြန်လည်ဆုံစည်းနိုင်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုဟာသူလွတ်မြောက်လာလို့စိတ်သက်သာရာရသလိုသူ့အလုပ်သူလုပ်တာကိုတရားမျှတမှုမရှိဘဲအကျဉ်းချခဲ့တဲ့အတွက်ပြင်းထန်စွာအပြစ်တင်ရှုတ်ချကြောင်းထပ်လောင်းအသိပေးလိုက်တယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်သတင်းတော့ကွန်နိုနက်စ်အပေါ်တော်လှန်မှုနဲ့အမိတ်အာဏာဖိစန့်မှုစတဲ့မရေရာတဲ့ဆွဲချက်တွေနဲ့2019ခုနှစ်ဩဂုတ်လ9ရက်နေ့ကအလုတ်ကျန်းတဲ့ထောင်တန်းတစ်နှစ်အပြစ်ပေးခဲ့တာဖြစ်ပါတယ်။သူ့ကိုအချုပ်ထဲထည့်ပြီးအမှုစစ်ဆေးကြားနာခဲ့တာတွေဟာဥပဒေမဲ့လောက်ရတဲ့ဆိုတာသိတာထင်ရှားပါတယ်။ကျူဘာအာဏာပိုင်တွေကသူ့ကိုဘာအမှုနဲ့ဆွဲချက်တင်ထားတယ်လဲဆိုတာကိုအမှုရုံးချင်းမတိုင်မီမိနစ်ပိုင်းအလိုကျမှအသိပေးခဲ့ပြီးတရက်ခွင်မှာသူ့ကိုခုခံဖို့ရှင့်နေငှားခွင့်လည်းမပေးခဲ့ပါဘူး။ရဲတွေသူ့ကိုဖမ်းတဲ့အချိန်မှာရခဲ့တဲ့ဒဏ်ရာနဲ့ပတ်သက်တဲ့တသက်အထောက်အထားတင်ပြဖို့ကိုလည်းအစိုးရရှိနေတဲ့ဟာဟန်တားခဲ့ကြပါတယ်သူ့ရဲ့အာမခံရှောက်ထားတာကိုလည်းမတ်လာထဲမှာပယ်ချခဲ့ပါတယ်ပိုပြီးပွင့်လင်းမြင်သာတဲ့လူပေါင်းအတိုင်းအဝိုင်းဖြစ်အောင်အလုတ်လုတ်တာကိုပြစ်မှုကျူးလွန်နေဆိုပြီးတရင်တော့တယောက်ကိုထောင်ချတဲ့ကျူဘာအစိုးရဟာစိတ်ပျက်စရာကောင်းတယ်လို့အံ့ဩစရာလည်းမဟုတ်ပါဘူးလို့ဝန်ကြီးပွန်ပီယိုကပြောပါတယ်မျှတစွာတရားစီရင်ရေးနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပါအဝင်လူအခွင့်အရေးချိုးဖောက်မှုတွေကိုဝေဖန်ထောက်ပြသူတွေကိုနှုတ်ပိတ်ဖို့အတွက်ကျူဘာအစိုးရအကြောင်းပြချက်အမျိုးမျိုးကိုအသုံးချနေတယ်လို့ဆိုပါတယ် CPJ ခေါ်သတင်းတောက်များအကာအကွယ်ပေးရေးကော်မတီမှတ်တမ်းအရကျူဘာနိုင်ငံဟာအမေရိကတိုက်နိုင်ငံတွေအနေနဲ့သတင်းမီဒီယာကိုကန့်သတ်တာအတင်းကျပ်ဆုံးနိုင်ငံဖြစ်ပါတယ်သတင်းမီဒီယာတွေကိုစင်ဆာအဖြတ်ဆုံးဆယ်နိုင်ငံမှာကျူဘာနိုင်ငံပါဝင်တယ်လို့ CPJ ရဲ့အစင်ကန်စာမှာဖော်ပြထားပါတယ် Socialist လူပောင်ရဲ့ရည်မှန်းချက်တွေအရကျူဘာကွန်မြူနစ်အစိုးရစာနယ်ဇင်းနဲ့အသံလွှင့်မီဒီယာတွေအားလုံးကိုဥပဒေအရလုံးဝထိန်းချုပ်ထားပါဗျ။ကမ္ဘာတဝန်းကဒီမိုကရေစီရေးအားပေးတဲ့မိဖက်နိုင်ငံတွေအနေနဲ့ကျူဘားနိုင်ငံနဲ့ဆက်ဆံရမှာသတင်းလွတ်လပ်ခွင့်အပါအဝင်ဘလို့ကိစ္စမျိုးမှမဆိုမဖြစ်မနေလူအခွင့်အရေးကိုလေးစားလိုက်နာကြဖို့အမေရိကန်ပြည်ထောင်စုကဆော်ဩလိုက်ကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ။
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။အိန္ဒိယနိုင်ငံမှာတရက်အတွင်း COVID-19 နောက်ထပ်အကူးဆက်ခံရသူက3000နီးပါးဖြစ်သွားခဲ့ပါတယ်။တောက်ကြနေက24နာရီအတွင်းအကူးဆက်ခံရသူ9000ခွဲကျော်ဖြစ်သွားတဲ့အတွက်အခုဆိုအိန္ဒိယမှာ COVID-19 အကူးဆက်ခံရသူစုစုပေါင်း4000ခွဲနဲ့ကမ္ဘာမှာဒုတိယအများဆုံးဖြစ်နေပါတယ်။ကမ္ဘာတစ်လွှာဒီရောဂါအကူးဆက်ခံရသူကတောက်ကြနေမှာ28တန်းကျော်ရှိပြီးသေဆုံးရသူက9000ကျော်ရှိပါတယ်။အမေရိကန်နိုင်ငံကတော့အကူးဆက်ခံသူ6တန်းခွဲကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်နေပြီး Harvard တက္ကသိုလ်သုတေသနအရအမေရိကန်နိုင်ငံမှာလူငယ်လူရွယ်တွေကြားကူးစက်မှုနှစ်နှစ်မြန်မြန်တိုးနေတာတွေ့ရပါတယ်။အမေရိကန်နောက်ဖက်ကန်ယူရန်တကြောမှာတော်မီလောင်ကျွမ်းမှုဟာနေရာပေါင်း100ကျော်မှာဖြစ်ပေါ်နေပြီးလူပေါင်း16ဦးထဲမှာနေသေဆုံးနေရချိန်မှာပဲအနောက်မြောက်ပိုင်းက Oregon ပြည်နယ်မှာတော့ပြည်နယ်ရဲ့လူရေ10ရာခိုင်နှုန်းဖြစ်တဲ့လူပေါင်း5000ကျော်ဘေးလွတ်ရာကိုပြောင်းရွှေ့ရမယ့်အရေးနဲ့ရင်ဆိုင်နေရပါတယ်။Oregon ပြည်နယ်ထဲမှာထောင်းနဲ့ချီတဲ့နေင်တွေနဲ့အတူအေကပေါင်း9000မီးလောင်ကျွမ်းခဲ့ရပြီးမြို့ရွာအများပြားလည်းပျက်စီးခဲ့ရပါတယ်။စက်တင်ဘာလ7ရက်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံအရေးဆွေးနွေးခဲ့ပြီးတဲ့နောက် American, Britain, ပြင်သစ်နဲ့ Germany အပါအဝင်လုံခြုံရေးကောင်စီအဖွဲ့ဝင်7နိုင်ငံကပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။ဒီပူးတွဲကြေညာချက်ထဲမှာမြန်မာနိုင်ငံမှာလာမယ့် November ကျင်းပမယ့်ထွေထွေရွေးကောက်ပွဲအတွင်းရိုဟင်ဂျာတွေပါဝင်လူတိုင်းပါဝင်ဆင်နွှဲခွင့်ရရှိရေးနဲ့တိုက်ပွဲဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကြားအပြစ်ခတ်ရစဲရေးကိုပါတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာနှစ်ပေါင်း26နှစ်ကြာ HIV/AIDS စီမံကိန်းကိုအကောင့်ထဲပေါ်ဆောင်ရွက်ခဲ့တဲ့နေစည်းမချားဆေးပညာရှင်များအဖွဲ့ MSF ကရန်ကုန် HIV စီမံကိန်းကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနလက်ရောက်ကခုခံအကျဆင့်မှုကူးစက်ရောဂါတိုက်ဖျက်ဆန် NAB အဖွဲ့ကိုအပြည့်အဝလွှဲပြောင်းပေးလိုက်ပါပြီ။ဒီဖွဲ့က HIV/AIDS ဝေဒနာရှင်တွေကို ARV ကုထုံးနဲ့ကုသနိုင်တဲ့အနေအထားမှာရှိနေတဲ့အတွက် MSF ကအခုလိုလွှဲပြောင်းပေးတာဖြစ်ပါတယ်။စနေနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရောဂါအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြားမှာကြပါစေ။ ဗီအိုကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျတက်ပါ
This program has come to you from the Voice of America, Washington.